Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဘေးရန်ပေါင်းကကင်းဝေးကြပါစေ2024ခုနှစ်အောက်တိုဘာလ23ရက်ဗိုလ်ရုံးနေမနက်ခင်း VOA Radio အစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုကြိုတုဆလောင်းကနေကြည့်ရှုနားဆင်နိုင်တယ်လို့ပဲ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။ကျွန်မခင်ဗျူထွေးပါရှင်။
အီရန်ကိုအစ္စရေးတိုက်ခိုက်မဲ့အစီအစဉ်ပေါက်ကြားမှု FBI စုံစမ်းစစ်ဆေးနေပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့ဒီမိုကရေစီပေါ်ဆောင်ဖို့ကုလသမဂ္ဂကို EU ကတိုက်တွန်းလိုက်ပါတယ်။ KIA ဖန်ထားတဲ့သတင်းထောက်နှုတ်ပြန်လုပ်ဖို့ CPJ ကတောင်းဆိုလိုက်ပါတယ
်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနောက်ပိုင်းမှာတင်ဆက်ပေးမှာပါ။စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့နယ်မြေရှင်းလင်းရေးထိုးစစ်တွေကိုကြုံနေရတဲ့စကိုင်းနဲ့မန္တလေးတိုင်းဘက်ကနောက်ဆုံးအခြေအနေ။နောက်ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL ဘိုးဌာနချုပ်လေကြောင်းကတိုက်ခိုက်ခံရတဲ့သတင်းအပြင်ရုရှားမြန်မာစီးရေးဆက်ဆံမှုတိုးလာတဲ့ပုံမှာသုံးသက်တူရဲ့အမြင်ကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒါ့အပြင်မကြာခင်မှာရွေးကောက်ပွဲတွေကျင်းပတော့မယ့်အမေရိကန်ပြည်ထောင်စုမှာတနက်ကိုင်ဆောင်ခွင့်နဲ့ပတ်သက်လို့သမ္မတလောင်းတွေချာမှာဘယ်လိုသဘောထားတွေရှိနေကြပါလဲ။မဲဆန္ဒရှင်တွေကရောဒီပုံမှာဘယ်လိုသဘောထားကြသလဲဆိုတာနဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြေကြီးဩဇာအမေရိကန်နိုင်ငံရေးနဲ့ကမ္ဘာတလွှားခီးသွွားစစ်စင်တွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုကတော့အရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးတမောင်တန်ကပြောပြပါမယ်ရှင်
။ Hamas ကသာယာယာစင်ဝါသေဆုံးသွားတာကိုအကြောင်းပြုပြီးဂါဇာမှာ Hamas နဲ့ဖြစ်နေတဲ့စစ်ကိုအစုံသက်ဒဇာကန်တွေလွတ်အောင်လုပ်ဖို့ Israel ဝန်ကြီးချုပ် Netanyahu ကိုအမေရိကန်နိုင်ငံရေးဝန်ကြီး Anthony Blinken ကအင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်။ကြတဲ့သေးတဲ့တစားက100ယောက်နဲ့အနည်းဆုံး60တော့အသက်ရှင်နေသေးတယ်လို့ယူဆရပါတယ်။နှစ်နာရီခွဲကြာတွေ့ဆုံခဲ့ကြတယ်ဆိုတဲ့သတင်းတွေရရာရာဆေးဝါးတည်ဆုံသွားခဲ့တဲ့အတွက်တစားကတွေလွတ်ပြောက်ရင်းနဲ့ဂါဇာမှာဟာမတ်စ်အုပ်ချုပ်ရေးဆုံးသက်လို့လည်းအစ္စရေးကြီးမှန်းချက်ပေါ်အပြုသဘောသက်ရောက်မှုရှိလိမ့်မယ်လို့နတ်ဇယာဟုကဘလင်ကန်ကိုပြောကြားခဲ့တယ်လို့ဆိုပါတယ်။အစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်လုံးတားရှည်လုံခြုံနိုင်ကြမဲ့နီလန်းနဲ့ဂါဇာပဋိပက္ခကိုအဆုံးသတ်ဖို့ဘလင်ကန်ကအစ္စရေးကောင်းဆောင်ကိုတိုက်တွန်းခဲ့ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရမက်သျူးမီလာကပြောပါတယ်။အုပ်ချုပ်ရေးလုံခြုံရေးနဲ့ဂါဇာပြန်လည်ထူထောင်ရေးမှာပါလက်စတိုင်းတွေသူတို့ဘုရားသူတို့ဘာသာပြန်လည်တည်ဆောက်နိုင်ကြမယ့်နီလန်းတစ်တရက်ကိုပဋိပက္ခလွန်ကာလမှာချမှတ်နိုင်မှုအရေးကြီးကြောင်းဘလင်ကန်ကဆွေးနွေးခဲ့တယ်လို့မက်သျူးမီလာကပြောပါတယ်။လက်မလို့အခြေစားဟက်စပိုလာတွေနဲ့အစ္စရေးကျစစ်ပွဲအကြောင်းနဲ့ဆွေးနွေးခဲ့ကြတယ်လို့မီလာကဆိုပါတယ်။အီရန်ဘော်တုံးပြတိုက်ခိုက်ဖို့အတွက်အစ္စရေးကပြင်ဆင်နေပုံကိုဖော်ပြထားတဲ့အစ်မြင့်ရှိုးဝဲထောင်လိုင်းရဲ့စာရွက်စာတမ်းတွေပေါက်ကြားမှုကိုစုံစမ်းစစ်ဆေးနေတယ်လို့ Federal စုံစမ်းစစ်ဆေးဘူရို FBI ကအင်္ဂါနေ့ကပြောပါတယ်။ကာကွယ်ဝင်ကြီးဌာနထောင်လိုင်းရဲ့အသိုက်အဝန်းကမိဖက်တွေနဲ့အနီးကလှုပ်ဆောင်နေပါတယ်လို့ FBI ထုတ်ပြန်ချက်မှာပြောပါတယ်။ပေါက်ကြားမှုလားအင်တာနက်ဖောက်ထွင်းခိုးယူမှုလားမဆုံးဖြတ်နိုင်သေးပါဘူးလို့အင်ဂျီရောပြောရေးဆိုခွင့်ရှိသူ John Kirby ကတင်းလာနေကပြောကြားခဲ့ပါတယ်။စုံစမ်းစစ်ဆေးတာကိုလည်းတပ်ရဂျိုးဘိုင်ဒန်ကအနီးကစောင့်ကြည့်နေပါတယ်လို့သူကဆိုပါတယ်။အောက်တိုဘာ15-16ဂျိုရုတပ်ပုံတွေအရအစ္စရေးလေတပ်နဲ့ရေတပ်အနေထားပေါ်အမေရိကန်အနေနဲ့ဘယ်လိုယူဆနိုင်တယ်လဲဆိုတာကိုတင်ပြဖို့ပြင်ဆင်နေတဲ့စာရွက်စာတမ်းတွေပေါက်ကြားသွားခဲ့တာပါ။အာဂါသားနဲ့ပထူရေးရအမျိုးသားထောက်လှမ်းရေးဌာနလိုအဓိပ္ပာယ်ရနိုင်တဲ့ National Geospatial Intelligence Agency ကပြင်ဆင်နေတဲ့စာရွက်စာတမ်းတွေဖြစ်ပါတယ်။ဒီစာရရဲ့စာရတွေက Telegram လူမှုစာမျက်နှာ app မှာပြီးခဲ့တဲ့အပတ်ကပြန့်နှံ့သွားခဲ့တာဖြစ်ပါတယ်။ကဘာကြီးအားရာစုတစုအတွင်းမမြင်ခဲ့ဘူးတဲ့အပြောင်းလဲတွေဖြစ်နေပြီးနိုင်ငံတကာအခြေအနေကဗရန်ဗရာနဲ့ရောရှက်နေချိန်မှာရုရှားနဲ့တရုတ်ပူးပေါင်းဆောင်ရွက်ရေးဟာကဘာတည်ငြိမ်ရေးအကြောင်းချက်တစ်ချက်ဖြစ်တယ်လို့တရုတ်သမ္မတရှီဂျင်ပင်ကရုရှားသမ္မတဗလာဒီမာပူတင်ကိုအင်္ဂါနေ့က BRICS အစည်းအဝေးမှာပြောကြားလိုက်ပါတယ်။နိုင်ငံကတန်းတူရေးတရားမျှတရေးအတွက်တရုတ်နဲ့ရုရှားကအရေးကြီးတဲ့ဆောင်ရွက်ချက်တွေလုပ်နိုင်ခဲ့တယ်လို့လည်းရှီချင်းပင်ကဆိုပါတယ်။ BRICS ထိပ်သီးညီလာခံကိုနိုင်ငံ36နိုင်ငံနိုင်ငံအကြီးအကဲ20တက်နေကြတာပါ။ရုရှားနဲ့တရုတ်တို့ဟာမဟာဗျူဟာပေါင်းစပ်ညီနိုင်ပြီးလက်တွေ့ပူးပေါင်းဆောင်ရွက်ရမှနှက်ဆိုင်ကျယ်ပြန့်လာနေတယ်လို့လည်းအစည်းအဝေးမှာရှီချင်းပင်ကပြောပါတယ်။ကမ္ဘာရေးရမှာနောက်ရဲ့ဩဇာကိုအာခံဖို့အတွက် BRICS အစည်းအဝေးကိုအခွင့်အလမ်းတရအပြည့်ရုရှားကရှုမြင်ထားပါတယ်။Brazil, Russia, India, တရုတ်နဲ့တောင်အာဖရိက၅နိုင်ငံနဲ့စခဲ့တဲ့အဖွဲ့ကိုဝင်ရောက်ဖို့တရားဝင်လျှောက်ထားတဲ့နိုင်ငံတွေထဲမှာအာရှကမလေးရှားနဲ့ပါဝင်နေပြီးထိုင်းကလည်းလျှောက်ထားဖို့စိတ်ဝင်စားနေပါတယ်။ Russia တိုင်းကကာဇာမကျင်းပနေတဲ့စီးဝေးဟာတက်ရောက်တဲ့တိုင်းပြည်တွေအတွက်အကြီးမားဆုံးနိုင်ငံခြားရေးမူဝါဒပွဲဖြစ်တယ်လို့ Russia ဆိုတဲ့နိုင်ငံခြားရေးရာအချံပေး Yuri Ushakov ကပြောပါတယ်ခင်ဗျာ။
kin si zin ego, nasale nai, ton lun, binire, ludumi su yota langani, pen yu jishu nai mari shi. Ludumi su yota lango, udel set 70B, Asia Beam Joru, channel diadit, damam hole, Taikom 6, Joru channel, diana sato lugani, pen yu jishu nai mari. Dabding, view in yamai, Facebook name, yu jusan and arigani le, daye ton lun, binire shi.
Podumina can the rain will view a yotanga selech in anybody. Nimarangama, Yenjan, Yenjan, Yenja, Seja, be democracy, Lanjamu, Pian, Possamo, Yopat, Tamga, Iuga, Gula Dagama, Taiton, like Pare. Dana Patalo, Gula Dabgana, Shida, Asharanga, then Asia, yes, Sauya, Chadrigo, Iuga, Sele, Toka, Medule, Subare. Niagno, Gula Damga, Trinilanga, Tadia, Comdi, Luku, Yesaya, Kesaya, Suniama, Iu, Tamachi, Stavros, Labridi, Midiga. Octobala, Nasadna Yenima, Kulu, Pioritawa. Time be the Roma, Yama, Sitaka, Sedija, in Ado, Champen, Nairago, Sontapule, Iuga, Downsu, Lipare. Dilogues out in a Patalu, Nangarga, Yazumu, Diao, ICC net. Yamaranga Saya, Gula Damga, Sonsa, Sisi, Puerto, Sawa Chetri, who Chichu Libi, Dawin Kamushi, Nina, Yanyarigo, Iuga, Sele, Taukamelu, Piocha, Lipare. လူအပ်သူတွေစီကိုကြကြပြပြပြေးဝလုံယုံစိတ်ချအဟံအတမရှိလူသားချင်းစာနာထောက်ထားရေးအကူတွေပေးနိုင်ဖို့လဲစစ်ကောင်စီကိုအီယူကတောင်းဆိုလိုက်ပါတယ်။ရွေးကြမွတ်စလင်တွေနဲ့အခြားလူနည်းစုတွေရဲ့လူခွင့်ရေးဆိုင်ရာနှစ်စဉ်ဆုံးဖြတ်ချက်ကိုလည်းမိဖက်ဖွဲ့စည်းဖြစ်တဲ့အစ္စလာမ်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့အစည်း OIC နဲ့တင်ပြမယ်လို့အီယူရဲ့ထုတ်ပြန်ချက်မှာတမ်းမှကြီးကဆိုထားပါတယ်ခင်ဗျာ။ရက်နျူးစ်အေဂျင်စီသတင်းတောင်းနဲ့အလွန်သတင်းတောင်းနှစ်ယောက်ကိုဖမ်းဆီးသွားခဲ့တာအတွက် ကချင်လွတ်လပ်ရေးတပ်မတော်ကီအေကတာဝန်ခံရမှာဖြစ်ပြီးသူတို့ကိုပြန်လွတ်ပေးဖို့သတင်းသမားများကာကွယ်ရေးကော်မတီ CPJ အဖွဲ့ကအင်္ဂါနေ့ကပြောလိုက်ပါတယ်။ရက်နျူးစ်အေဂျင်စီသတင်းတောက်တာလင်းမောင်းနဲ့အလို့သတင်းတောက်နောင်ယိုးတို့ကိုစက်တင်ဘာလ29ရက်သုံးစဉ်မှာကီအေကဖမ်းဆီးသွားခဲ့တယ်လို့ CPJ သတင်းကထုတ်ပြန်ပါတယ်။မြန်မာပြည်တွင်းစစ်မှတိုက်ခိုက်နေကြသူအလုံးဟာသတင်းသမားတွေကိုပြစ်မှတ Chris Bing ကပြောပါတယ်ပြီးပိုးတဲ့သတင်းတွေကြောင့်စစ်ကောင်စီကသတင်းမှားတွေကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ကချစ်လွတ်လပ်ရေးတပ်မတော်ကမလုံသင့်ဘူးလို့လည်းရှောင်းကဆိုပါတယ်တာလဲမောင်နဲ့နောင်ရိုးတို့ကိုအခုလွတ်ပေးတင်တယ်လို့လည်းသူကတိုက်တွန်းလိုက်ပါတယ်ဖာကမြွန်းနယ်မှာဖမ်းပြီးသွားကြတဲ့ကသူတို့နှစ်ယောက်ဘယ်ရောက်နေတယ်အချင်းနေဘလို့ရှိတယ်ဆိုတာမင်းများခဲ့ပြီမဲ့အောက်တိုဘာ20ရက်နေ့KIA ကမတုံ့ပြန်ခဲ့ဘူးလို့လည်းဒေသခံ Red News Agency ရဲ့ Editor ဦးဝင်းစောနိုင်က CPJ ကို email နဲ့ပြောခဲ့တယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။ CPJ က KIA ပြောရေးဆိုခွင့်ရှိသူတယောက်ကိုဖုန်းနဲ့ခေါ်သတင်းတူ message လဲပို့ခဲ့ပြီးမဲ့မတုံ့ပြန်ခဲ့ပါဘူးလို့လည်း CPJ ထုတ်ပြန်ချက်မှာပြောထားပါတယ်။ဒါနဲ့မောင်နဲ့နောင်ရိုးတို့ဟာအာနာသိမ့်ပြီးကြတဲ့ကသဘောအုပ်စုကဖတ်တဲ့ပထမဆုံးသတင်းနှစ်ပါးနှစ်ယောက်ဖြစ်ပါတယ်မြန်မာနိုင်ငံဟာသတင်းသမားတွေကိုအချင်းချရာမှာကမ္ဘာမှာဒုတိယအဆိုးဆုံးနိုင်ငံဖြစ်ပြီး2023ဒီဇင်ဘာ1ရက်နေ့ထိ CPJ ရဲ့လေ့လာချက်အရမြန်မာနိုင်ငံမှာထောင်အချခံရတဲ့သတင်းသမား43ယောက်ရှိတယ်လို့ထုတ်ပြန်ချက်မှာဆိုပါတယ်ထိုင်းဘက်မှာတရားဝင်နေထိုင်နေတဲ့ CDM ဝန်ထမ်းတွေကနေဆက်ဖြတ်တန်းခွင့်လက်မှတ်ကိုတက်တန်းသွားတိုးရင်းနဲ့အဖမ်းဆီးခံရတယ်လို့ဖမ်းဆီးခံရသူတွေနှိစက်တဲ့တက်ကြွလှုပ်ရှားသူတို့က VOA ကိုပြောပါတယ်
။အပိုင်းသူတို့ရိုးကူးတယ်ရိုးကူးတာနေကိုစမတ်ကတ်တွေလှုပ်တယ်စမတ်ကတ်တွေလှုပ်ပြီးတော့ကုနေကြရင်မတက်ပထမပိုင်းကတော့ဘာမှမဆိုဘူးစမတ်ကတ်ကစမတ်ကတ်မှာအချက်လက်တွေရောက်လာတဲ့သူဆိုတော့တခါလဲဆွဲပန်ထားတယ်သူတို့တရားဥလားခေါ်တာတောင်မှရဲမှုအဆင့်လားခေါ်တယ်လို့ပြောတယ
်ပထမပိုင်းတုန်းကတော့သူတို့ရိုးတရားကူးကြပြီးတော့အဲ့ဒီလိုရိုးကူးရမှာစမတ်ကတ်တွေနဲ့တက်တန်းတိုးလာတဲ့အခါမှာအဖန်စီခါရာဖြစ်တယ်လို့ပြောကြပါတယ်ထိုင်းပြည်မှာတရားဝင်နေထိုင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးတင်မောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒီအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်အရင်ဆုံးကတော့ဒီစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့နယ်မြေရှင်းလင်းရေးထိုးစစ်တွေကိုကြုံနေရတဲ့စကိုင်းနယ်မန္တလေးတိုင်းဘက်ကနောက်ဆုံးအခြေအနေကိုကြည့်ကြရအောင်ပါရှင်။မန္တလေးတိုင်းမဒီယာမြို့နယ်ထဲမှာစစ်တပ်ကလေကြောင်းကနေနှစ်ချိန်ပစ်ခတ်တိုက်ခိုက်တာကြောင့်အရသာ3ဦးသေဆုံးခဲ့ပြီးတော့ဒဏ်ရာရသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါရယ်။ စကိုင်းတိုင်းပုဒလင်မြို့နယ်ဘက်မှာဆိုရင်လေစစ်တပ်ရဲ့နေပြည်ရှင်းလင်းမှုတွေအတွင်းမှာ18ဦးထက်မနည်းတပ်ဖြတ်ခံခဲ့ရပြီးတော့ဖမ်းဆီးခံထားရသူတွေလည်းအများအပြားရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ဒီလိုမန္တလေးတိုင်းနဲ့စကိုင်းတိုင်းဘက်ကနောက်ဆုံးအခြေအနေတွေကိုတော့ရန်ကုန်ကပေးပို့တဲ့သတင်းကိုညံဝင်းအောင်အပြည့်စုံတင်ပြပေးပါမယ်ရှင
်စစ်တပ်နေပြည်ရှင်းလင်းနေတာရဲတပ်တပ်နှစ်ပတ်နီးပါးရှိနေပြီဖြစ်တဲ့ဘူတလင်နယ်တဲကကျေးရွာတွေမှာနောက်ထပ်နေအိမ်တွေမီးရှို့ခံနေရတယ်လို့ဒေသခံတွေကပြောပါတယ်အော်တိုဘာ18ရက်မွာစီပါကျေးရွာကနေအိမ်အချို့လည်းမီးရှို့ခံရတယ်လို့အော်တိုဘာ18မှာတော့ဆဲဝါကျေးရွာနေအိမ်တွေမီးရှို့ခံရတယ်လို့ဒေသခံတဦးကပြောပါတယ်
လေနိုင်လောက်ကနိုင်ငံတော်ကျောင်းဝိသေသပကံကိုသူတို့ဝန်ကြီးပြီးဆက်လာတဲ့ MN Certified စီးနဲ့ရပိုက်ကြတဲ့3စီးနဲ့စတာပါတယ်ဝိဒလိုင်းရွာကစီးကမ်းမှာကတ်ထားတယ်တန်ကုန်မော်တော်တစ်စီးပေါ်ကျပြီးတော့ပြည်သူသားမီးနှစ်ယောက်တည်းရဲ့တယောက်ကသေယုတ်ကျန်ထားတာတရားရလို့ပေါ့သေယုတ်ပေါ်ရောက်မှဆုံးတာတော့ချောင်းနိုင်ဝင်ကြီးပါတကအဲ့မရီယာနောက်ထပ်မှာပဲမိကြီးလာအပ်လာတယ်ဂျမိုက်တာနှစ်စီးရဲ့တရူးကဆက်လာတယ်ဂျမိုက်တာတစ်စီးစစ်ပေါင်း3စီးပေါ့ဗျာဝဲဝဲပြီးတော့တစ်စီးရဲ့လုတ်သွားလာအဲ့ဒါတော့မရီယာနောက်ထပ်ဝင်သူရွာဟာဒီမှာလုတ်သွားလာဝင်သူက
အော်တိုဘာ19ရက်စီပါကျေးရွာကိုစစ်တပ်စစ်ကြောင်းဝင်ရောက်လာချိန်မှာကာကွယ်ရေးတပ်ဖွဲ့တွေဘက်ကမိုင်းဆွဲတိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကထိခိုက်သေးဆုံးတာတွေရှိခဲ့လို့ဒေသရွာတွေထဲဝင်ပြီးနေအိမ်တွေကိုမီးရှို့တာလို့ဒေသခံတွေကပြောပါတယ်။လက်ရှိဘူးတလင်နယ်ထဲမှာစစ်တပ်ကစစ်ကြောင်းနှစ်ကြောင်းနဲ့နေမြေရှင်းလင်းနေတာဖြစ်ပြီးဖမ်းဆီးခံနိုင်ရတဲ့ဒေသခံတွေရှိတယ်လို့ဖမ်းဆီးခံနိုင်ရသူအများစုဟာအမျိုးသမီးတွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်စစ်ကြောင်းကြားပြတ်တိုက်ခိုက်ခံရပြီးတေဆုံးဖမ်းဆီးခံရတာတွေရှိခဲ့ပြီးတဲ့နောက်တကြော့ပြန်နေမြေရှင်းလင်းနေတာဖြစ်ပြီးနေမြေရှင်းလင်းရေးအတွင်းအရက်သားတရာစင်ထက်မနည်းတပ်ပြတ်ခံနိုင်ရတယ်လို့ဒေသခံတွေပြောပေမဲ့ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးဘူတလင်မြို့နယ်နဲ့ကက်လျက်ရှိတဲ့တပင်းမြို့နယ်မှာလည်းမြို့ပေါ်စစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကပစ်ခတ်တိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်ဘူးတလင်မြို့ပေါ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တပင်းကာကွယ်ရေးတပ်ဖွဲ့ဝင်တူပြောတာက
မော်အမျိုးကနေစစ်ကြောင်းထိုးလာကလေးကစားလို့တရောတော့မှ2ယောက်ပေါ့နော်ပုတ်ကျင်းမှာ2ယောက်ဘူးတလင်မြို့အတွင်းမှာ6ယောက်ညောက်ကြီးမှာ9ယောက်မဟုတ်ပါဘူး2ယောက်သေးပါပုတ်ကျင်းမှာ2ယောက်ဆယ်ဝမှာ1ယောက်စီပါမှာ6ယောက်အခုနေဆုံးသူတွေအကုန်လုံးကတော့လိုက်ကြတဲ့အချင်းကတော့ကာကွယ်ရေးထက်ကမပေါ်ပါမပါပါဘူးပြည်သူတွေကတော့နေတော့တဲ့လူတွေကဘလို့တွေတောင်းနေကြတယ်လေသူကြီးတချို့ကလည်းစစ်ကြောင်းပြန်ပြီးယူပြီးမှပြောင်းနေလူတွေဖြစ်တယ်တချို့ကလည်းဟိုကငါတို့ဒီတိုင်းမှာပဲဘာမှမလုပ်ပါဘူးအိမ်မှာနေခဲ့လဲဖူးကြီးဖွားကြီးပါပဲဆိုတဲ့လူတွေလည်းပါတယ်အတော့အကြောင်းမျိုးမျိုးပေါ့အဲ့မဲ့အစိုးဆုံးကတော့အဘူးကလေးမျိုးတော်ကိုဟိုအိမ်ထဲကိုဝင်ပြီးတော့မှကျိုးတုပ်ပြီးမှပြေချတတ်တဲ့အားလောက်ကတော့ခင်ဗျားမှဟိုကတော့ပြည်မှုကြီးကတိုက်ပြီးတော့ထင်ရှားပြီးတော့ရှိဖို့ကနိုင်ငံတကာကတော့ဒီချက်မှတ်အရေးကြီးပိတ်ဆို့မှုတွေနဲ့ဒါကျန်တဲ့ကြိုးစားပြီးမှဒီဆောင်ရွက်ပြီးခဲ့တယ်မှာမလုံးတဲ့လုံးခဲ့တာရေအကုန်လုံးအများချာလုံးပြီးဖို့တော့အခုကြီးတော့အခုကြီးတောင်းကျင်တာပေါ့ကွာ
လေကြောင်းတိုက်ခိုက်မှုကြောင့်နေအချို့ပျက်စီးပြီးကာကွယ်တပ်ဖွဲ့ဝင်တွေဘက်ကထိခိုက်ဒဏ်ရာရတာမရှိဘူးလို့ပြောပါတယ်လေကြောင်းတိုက်ခိုက်မှုကြောင့်တပင်းမျိုးကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုဩဂုတ်လ14ရက်ကနေ18ရက်နေ့ထိ4ရက်ကြာဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်တပ်ထောက်ခံသူပြူစောတိအဖွဲ့တွေနဲ့စစ်ကောင်စီဝန်ထမ်း123ဦးကိုကာကွယ်ရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။အဲဒီနောက်စစ်တပ်ဘက်ကအင်အားဖြည့်တင်ပြီးမြို့ပေါ်ကနေရာ၄ခုထက်မနည်းမှာအထိုင်ချတပ်ဆွဲထားကကာကွယ်ရေးတပ်ဖွဲ့တွေဘက်ကမကြာခဏဆိုသလိုဝင်ရောက်ပစ်ခတ်နေတာလည်းဖြစ်ပါတယ်ခင်ဗျာ
။ဒါကတော့စစ်ကောင်စီတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုနဲ့နယ်မြေရှင်းလင်းရေးထိုးစစ်တွေနဲ့ကြုံနေရတဲ့ဒီစကိုင်းတိုင်းနဲ့မန္တလေးတိုင်းဒေသကြီးဘက်ကနောက်ဆုံးအခြေအနေတချို့ရန်ကုန်ကပေးပို့တဲ့သတင်းပေးပို့ချက်အပြည့်အစုံကိုညာဝေးအောင်ကတင်ပြပေးခဲ့တာပါ။အောက်တိုဘာလ23ရက်ပုတ်ထူးနေ့မနက်ခင်းရေဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။မကြာခင်မှာတော့ဒီရုရှားနဲ့မြန်မာစီးဆက်ဆံရေးတိုးလာတဲ့အပေါ်မှာသုံးသက်သူတို့ရဲ့အမြင်ကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုကတော့ဒီကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA ဗဟိုဌာနချုပ်ကိုစစ်ကောင်စီကတိုက်ခိုက်တဲ့သတင်းတင်ပြပေးပါမယ်။စစ်ကောင်စီရဲ့တပ်ဖွဲ့တွေနဲ့ဒီ KNLA PDF ပူးပေါင်းတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်နေတဲ့ကရင်ပြည်နယ်အထွန်းမှာတော့ဒီကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ရဲ့ဗဟိုဌာနချုပ်ကိုစစ်ကောင်စီကဒီမနေ့အောက်တိုဘာလ22ရက်နေ့မှာဒရုန်းတွေနဲ့ဘုံတွေကျဲချပြီးတော့တိုက်ခိုက်ခဲ့ပြီးတော့ဒဏ်ရာရသူတချို့လည်းရှိခဲ့ပါတယ်။တစ်ချိန်တည်းမှာပဲဒီမြောက်တွေနဲ့ကော့ကရစ်ပတ်မှာလည်းဒီရက်ပိုင်းတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတဲ့အကြောင်းထိုင်းချေဆိုင် VV မြန်မာပိုင်းသတင်းတောက်အမအေးမာကတင်ပြပို့ထားပါရရှင်။
ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL ဘူဌာနချုပ်ကိုအော်တိုဘာလ22ရက်နေ့မနက်ပိုင်းကစစ်ကောင်စီဘက်ကဒရုန်းနဲ့ဘုံလေးလုံးကျဲချပြီးတိုက်ခိုက်ခဲ့တာပါကျဲချခဲ့တဲ့ဘုံမျိုးစားကတော့အသေးခံဆိုဆိုင်ဒရုန်းမျိုးစားကိုအသုံးပြုတိုက်ခိုက်ခဲ့တာဖြစ်ပြီးထိခိုက်မှုအနည်းငယ်ရှိပြီးရဲဘော်တဦးဒဏ်ရာရရှိခဲ့ပါတယ် KNL ဘဟုဌာနချုပ်ဘုံကျဲတိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်လို့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေနဲ့အတူတိုက်ပွဲဝင်နေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးက VOA ကိုအခုလိုပြောပါတယ်
။ဘုံနဲ့ဘုံကျဲတော့ဟုတ်ကဲ့။အကြီးကဲရေဘော်တရားတော့မကိုရင်ကြံရရလေဆိုတော့ပဲလေကျန်တော့အစည်းအဝေးမျိုးဖြစ်ဆိုတော့အဲမင်းမင်းပြန်မှာဒီဌာနချုပ်တက်မှခုနေပေါ့ဒီတကြောင်မှမပေါက်ဘူးတဲ့နေရပါတော့။ဒါဆစ်စင်ကြီးမှလည်းမရှိပါတိုက်ပွဲမှမရှိဘဲနဲ့အဲ့လိုမျိုးဘုံကကျဲတာဟုတ်ကဲ့။ကျွန်တော်ဘုံဆိုတော့အဲ့ဒီတော့မဟုတ်ဘူးလေ81လောက်60မမလောက်အဲ့လောက်ပါ
KNU ဌာနချုပ်ကိုစစ်ကောင်စီဘက်ကအခုလိုမျိုး drone နဲ့ဘုံကျဲတိုက်ခိုက်ခံရတာနဲ့ပတ်သက်လို့ KNU ကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးသလိုဘယ်တရင်တပ်ဖွဲ့ကလုတ်တလဲဆိုတာကိုလည်းမသိရသေးပါဘူးလက်ရှိကရင်ပြည်နယ်အတွင်းမှာတော့ concrete ကြုံတိုးဘက်ကတိုက်ပွဲတွေပြင်းထန်နေပြီးလက်နက်ကြီးနဲ့ပစ်ခတ်လို့အရက်သားတွေထိခိုက်သေးဆုံးတာတွေရှိပြီးအခုလည်းတိုက်ပွဲတွေဆက်ဖြစ်နေတယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပါတယ်
အဲ့တော့ဒီကမှာတော့တိုက်ပွဲတွေဆက်ဖြစ်နေတယ်ဟိုကတိုက်ပွဲတွေဆက်ဖြစ်နေတော့ဒီကျုံတို့ဘက်မှာပေါ့နော်ကျုံတို့ဘက်မှာအဲ့တော့တိုက်ပွဲတွေဖြစ်
အခုရက်ပိုင်းမှာတော့ကရင်ပြည်နယ်မြောက်ရီခရိုင်နဲ့ကော့ဂရိတ်ကြုံတိုးဘက်တွေမှာတိုက်ပွဲတွေဖြစ်နေပြီးမြောက်ရီခရိုင်နယ်ကစစ်ကောင်စီရဲ့တပ်စခန်း၄ခုလောက်ကို KNL PD ရဲ့ပူးပေါင်းတပ်တွေကသိမ်းပိုက်လိုက်ပါတယ်။အဲ့ဒီထဲကစစ်ကောင်စီရဲ့ 4K ကော်မှာအထက်စီးရဲရအချက်ချာကြတဲ့လက်နက်ခဲယံအများအပြားတိုးလောင်ထားတဲ့လက်နက်ကြီးဗျူဟာစစ်စခန်းကို KNL PD ရဲ့ပူးပေါင်းထားတဲ့ကော့ပရာစစ်ကြောင်းအပါဝင် PD ရဲ့ပူးပေါင်းစစ်ကြောင်းတွေကပူးပေါင်းပြီးသိမ်းပိုက်လိုက်ခဲ့တာပါ။စစ်တပ်ကလက်နက်ကြီးတွေဆုံးရှုံးရပြီးလက်နက်ကြီးနဲ့ပစ်ခတ်တာတွေကိုလည်းတိတ်မလုပ်တော့ပဲစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လုပ်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်ကကရင်ပြည်နယ်မြဝတီခရိုင်ဘက်မှာလည်းလေကြောင်းကနေဇက်တိုက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အခုလိုမျိုးကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL ဘူဌာနချုပ်ပေါ်ကိုစစ်ကောင်စီကဒရုန်းတွေနဲ့မှဘုံတွေလာကျဲချနေတာဖြစ်ပါတယ်ရှင်။
ဒါတော့ဒီစစ်ကောင်စီတပ်တွေနဲ့ KNL PDF ဒီပူးပေါင်းတပ်တွေကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့ကရင်ပြည်နယ်အတွင်းမှာဒီကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL ရဲ့ဗဟိုဌာနချုပ်ကိုစစ်ကောင်စီက drone နဲ့တိုက်ခိုက်ခဲ့တဲ့အကြောင်းမှတ်ရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ဒီမြန်မာနိုင်ငံတဝမ်းကဒီတိုက်ပွဲသတင်းတွေကိုတင်ပြခဲ့ပြီးတဲ့နောက်မှာတော့အခုတခါဒီရုရှားမြန်မာစီးဆက်ဆံမှုဒိုးလာတဲ့အပေါ်မှာသုံးသက်တူတူရဲ့အမြင်ကိုလည်းကြည့်အောင်ပါရှင်လာမယ့်နိုဝင်ဘာလလယ်မှာကျင်းပဖို့စီစဉ်နေတဲ့ဒီမြန်မာနဲ့ရုရှားနှစ်နိုင်ငံဒုတိယကြိမ်ပူးတွဲဆေးလေ့ကျင့်မှုဟာဆိုရင်စစ်ကောင်စီကတရုတ်ထက်ရုရှားကိုပိုအားကိုးပြီးတော့ရုရှားအကူအညီနဲ့ဒီအနောက်အုပ်စုရဲ့ဖိအားကိုရှောင်နိုင်ဖို့လှုံ့ဆော်ချက်ဖြစ်နိုင်တယ်လို့မြန်မာနိုင်ငံရဲ့အကြက်ခတ်တူကသုံးသပ်ပါတယ်ဆရာနာသိမ်းပြီးတဲ့နောက်ပိုင်းဒီစစ်တပ်ဟာရုရှားနဲ့စီးရေးလေ့ကျင့်တာအပါအဝင်မိဖက်ဆက်ဆံရေးပို့ပြီးတော့တိုးမြင့်လှုပ်ဆောင်လာနေတာလည်းဖြစ်ပါတယ်။ရုရှားမြန်မာစီးရေးဆက်ဆံမှုအပေါ်သုံးသက်ချက်အမြင်တချို့ကိုတော့ရန်ကုန်ကသတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပါမယ်ရှင်
။နိုဝင်ဘာ20ရက်ကနေ24ရက်နေ့အထိရုရှားစစ်တပ်ကအရာရှိစစ်သည်တွေနဲ့အတူဟာဗာဖေ့စစ်ကမ်းအခြေပြုနိုင်ငံပူးရဲစီးရေးလေ့ကျင့်မှုတွေကိုကပလီပင်လယ်ပြင်မြောက်ပိုင်းမှာကျင်းပသွားမယ်လို့စစ်ကောင်စီကကြေညာထားပါတယ်။အခုလိုရုရှားမြန်မာရေတပ်ပူးရဲစစ်ရေးလေ့ကျင့်မှုအတွက်အော်တိုဘာ20ရက်ကရုရှားရဲ့ပစိဖိတ်ဆိုင်ရာရေတပ်စစ်သည်မအုပ်စုကထောက်ပံ့ရေးရေရင်တစည်းအပါဝင်ကော်ဗစ်စစ်ရေရင်လေးစီးရန်ကုန်မြို့တိလဝါစစ်ကမ်းကိုရောက်ရှိလာတာပါတဟာရုရှားရေတပ်နဲ့မြန်မာရေတပ်အကြားဒုတိယအကြိမ်ပူးရဲစစ်ရေးလေ့ကျင့်မှုဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကလည်းကပလီပင်လယ်ပြင်မှာပူးတွဲစစ်ရေးလေ့ကျင့်ခဲ့ပါတယ်ဒီလိုတရားဝင်စီရေးလေ့ကျင့်မှုမတိုင်ခင်နိုင်ငံပင်လယ်ပြင်စီရေးလေ့ကျင့်မှုအနေနဲ့အောက်တိုဘာ23ရက်ကစလို့9ရက်ကြာလေ့ကျင့်နေကြတာပါအခုလိုရုရှားမြန်မာပူးတွဲစီရေးလေ့ကျင့်မှုတွေရှိလာတဲ့အပေါ်မှာစစ်ကောင်စီအနေနဲ့တရုတ်ထက်ရုရှားကိုပိုးပြီးတော့အာကိုပုံပေါ်တယ်လို့နိုင်ငံရေးလှစ်လာသုံးသပ်သူတဦးကအခုလိုသုံးသပ်လိုက်ပါတယ
်ဟာအရုရှားဘာအကူမေးနော်ကြင်ကြီးဘာအကူလို့မဖြစ်ဘူးဆိုရင်စဉ်းစားချက်အာဗျူဟာစဉ်းစားချက်ပေါ့ဒါကဟုနောက်ဝတ်တက်ကြရရရှိကြတာဆိုတော့အခုရှိတူလာတာပေါ့ရှိတူလာရဲဆိုတော့ဒီစာတာစာတလေသူလိုအပ်ချက်ဖြစ်တယ်ရုရှားတလေလိုအပ်ချက်ဖြစ်တယ်ရုရှားလည်းအင်အားစုနေရာတွေပတ်စုံစာတာစာစာစီရင်ပြီးတော့ဟလာလည်းနဲ့ KM ကြောင့်ဝေးရတဲ့ဆွေးတွေနေလည်းရှိတယ်မြောက်ကိုရီးယားဆိုကလူပါပို့ရပေါ့နော်ဒီပါပို့ရဆိုတဲ့နေထွက်လာတယ်ဆိုတော့ပူးပေါင်းဆောင်ရည်ကက တဖြည်းဖြည်းနဲ့ရှေ့ကိုတွန်းနေဆိုရှိတယ်ဒီကတောင်မှအစီအဟုံမြန်မြန်တွန်းကျင်နေဒီရဲ့ချက်တည်းလေးရှိနိုင်တယ်ဒါဟုကဘာနဲ့ချီပြီးတော့ခင်းချင်းအပြောင်းလေးပုံမှန်သွားပြီးမှုတည်ရပေါ့ဒီရုရှားကိုလေဒီတော့သူကစနေပို့ပြီးတော့မှစိတ်ပါလေပါအားကိုးကျင်နေပုံရှိတယ်
အခုလိုရုရှားမြန်မာပူးတွဲစစ်ရေးလက်ကျင်းမှုနောက်ွယ်မှာတစ်ဖက်နဲ့တစ်ဖက်လိုလားချက်တွေအရစစ်ရေးအကူအညီဆိုတာထက်ပိုတဲ့စီးပွားရေးစစ်ရေးနိုင်ငံရေးတနမန်ရေးတွေကိုစစ်ကောင်စီကထည့်သွင်းစဉ်းစားတဲ့လှုပ်ဆောင်မှုအဖြစ်စစ်ရေးနိုင်ငံရေးလေလာသုံးသပ်သူကရှုံမြင်ပါတယ
်။ဆိုရေးလိုလိုအချက်ကိုဖြည့်နိုင်မှုလို့နိုင်ငံရေးအထောက်ခံမှုအပါအဝင်ပေါ့နော်။ဒီစီးအတွက်လည်းတတိယပေါ့နော်။နောက်နေရာလည်းဘယ်လိုမှမဖြစ်ဘူးအချိန်ကြီးကကိုယ်ကိုယ်လေးအားသာကိုယ်ရစိတ်မချအောင်ဆိုတော့ဒီစီးအတွက်ကိုစီအရီဒီကြားထဲမှာကစားသူထိန်းသွားနိုင်မှုပြုံးနေရရှာနေအောင်လုံးကိုပြမြပြီးထိန်းပြီးတော့သွားနိုင်ရင်တော့ဆိုလေသူရေဆိုင်နေမယ်လို့တွက်နိုင်တယ်လေစံချင်မဲ့အုပ်စုတဲမှာကိုကစီးမျောနိုင်လို့ရှိရင်ပူပြတ်တောင်းတောင်းနေနေစီပွားရေးနော်စီရေးနိုင်ငံရေးတန်တမာရေးပေါ့နော်အဲ့ဒီကြိုးတော်တော့ခါအားသူရနိုင်တယ်လေရရှာတို့ဘလာပြုံးသူစဉ်းစားနေတယ်ခပါလုံးနဲ့လွှမ်းခြုံနေဟိုဒီပါရဲဒီဟိုဘက်ကလည်းစဉ်းစားလို့ဒီဘက်ကလည်းဒီချိန်မှာ live ပြောပါဖို့ပေါ့နော်ပါဖို့အားထုတ်တာလေဖြစ်နိုင်တယ်ရေသက်စီလေးကျင်တာရေနောက်ွယ်မှာမျိုးလုံးတော့ကြည့်နေကြမယ်ဘုံကြည့်စရာဖြစ်လာတာလေပါနိုင်တယ်ပေါ့နော
်ဒေတာရင်းစီရေလေးလာသူတွေကတော့မြန်မာစစ်တပ်ဟာရုရှားနိုင်ငံကနေ Sukhoi 30 MiG-19 နဲ့ရခ်တက်ခတ်ရေလေယာဉ်တွေဝယ်ယူနေတယ်လို့ပြောဆိုပါတယ်ဒီနှစ်ပိုင်းတွင်မှာရုရှားနဲ့မြန်မာစစ်ရေးလက်ချင်းမှုတွေလည်းခက်စိတ်စိတ်ပြုလုပ်လာနေပြီးအခုနှစ်အတွင်းအကြိမ်ပေါင်း50ကျော်ပူးတွဲစစ်ရေးလှုပ်ရှားဖို့စီစဉ်ထားကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကတရားဝင်ပြောဆိုထားပါတယ်။ရုရှားမြန်မာစစ်ရေးအစမ်းလက်ချင်းနာနဲ့စစ်ရေးလက်ချင်းမှုတွေကိုကပ်ပလီပင်လယ်ပြင်မှာရေပြင်ဝေဟင်းရေအောက်လက်ချင်းခံတွေနဲ့လက်တွေ့ပစ်ခတ်တာတွေလုပ်မှဖြစ်တဲ့အတွက်လက်ချင်းခံလုပ်နေတဲ့ဧရိယာနဲ့ငါးမိုင်အတွင်းတင်မော်ရီ၊ကုန်တင်တင်မော်ရီ၊ဆက်လီနဲ့ငါးဖန်လေတွေရေရင်ရဟရင်တွေဖြတ်တမ်းမသွားဘူးလေစစ်ကောင်စီကတတိပေးထားပါတယ်။မြန်မာနိုင်ငံက2023ခုနှစ်ဖေဖော်ဝါရီလကရွေးကောက်ခံအစိုးရကိုဖြုတ်ချပြီးတော့စစ်တပ်ကအာဏာသိမ်းခဲ့တာကိုနိုင်ငံတကာကကန့်ကွက်ဆန့်ကျင်နေကြခြင်းဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြသူတွေကိုစစ်တပ်နဲ့လုံခြုံရေးတပ်တွေကအင်အားသုံးတပ်ဖြတ်ခဲ့တာတွေကြောင့်အာဏာသိမ်းစစ်ကောင်ဆောင်တွေကိုအရေးယူဖို့တောင်းဆိုတာနဲ့ထွက်ပေါ်နေတာပါကြအပြင်မြန်မာနိုင်ငံတော်ဝန်စစ်အာဏာရှင်ဆန့်ကျင်ရေးလက်နက်ကိုင်ပဋိပက္ခတွေပြင်းထန်နေပြီးစစ်ကောင်စီတပ်ရဲ့လေကြောင်းတပ်ခိုက်မှုတွေအတွင်အရက်သားတွေထိခိုက်ဒေဆုံးနေရတဲ့အတွက်လက်နက်တင်ပို့မှုပိတ်ဆို့ရေးလက်ရင်စီတင်ပို့မှုပိတ်ပင်ရေးနိုင်ငံတကာကတောင်းဆိုနေချိန်မှာပဲရုရှားမြန်မာစစ်ရေးသံတမန်ရေးဆက်ဆံမှုကပိုးပြီးတော့တိုးလို့လှုပ်ဆောင်လာနေတာလည်းဖြစ်ပါတယ်
American ပြည်အောင်စုမှာ November လကျင်းပမဲ့သမ္မတရွေးကောက်ပွဲကို VOA American တဲ့မြန်မာပိုင်းစီစဉ်ကနေပြီးတော့အထူးစီစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။ November 5ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲရုံတွေအားလုံးပိတ်သွားခြင်းကဆက်ပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြေညာပေးမယ့်အဖြစ်အနိုင်ရှုံးသုံးသက်ချက်နဲ့နိုင်ငံရေးဆွေးနွေးချက်တွေကိုလည်းဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီအမေရိကန်ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်ကြည့်နေဆိုရင်မြန်မာစံတော်ချိန်နိုဝင်ဘာ6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါည7နာရီကစပြီးတော့2နာရီကြာဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်တံလိုင်းနဲ့ VOA website ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပြည်ရကတင်ဆက်မဲ့ American ရွေးကောက်ပွဲအထူးစီစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင
်။ View American တန်ရဲ့ပုံထူးနေမနက်ခင်ရေဒီယိုစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမတို့ရဲ့ဒီမနက်ခင်စီစဉ်တွေကိုတော့မနက်9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်။မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတင်ပြခဲ့ပြီးတော့အခုတခါဒီ American နိုင်ငံရေးသတင်းတပုတ်ကိုလည်းအလဲပေးချင်ပါတယ်။အမေရိကန်ပြည်တော်စုမာဒီဖြစ်ပွားလေးရှိတဲ့တနက်ပစ်ခတ်မှုတွေကိုနောက်တက်လာမဲ့သမရအနေနဲ့ဘယ်လိုဖြစ်ရှင်းမလဲဆိုတာကိုတနက်ပိုင်ရှင်တွေနဲ့တနက်ပစ်ခတ်မှုကြောင့်ဘေးအန္တရာယ်ရင်ဆိုင်ရသူတွေကြားမှာအမြင်သဘောထားကွဲပြားကြပါတယ်။ Republican နဲ့ Democrat သမရလောက်နှစ်ဦးစလုံးကတော့ဒီကိစ္စအပေါ်မှာသူတို့ရဲ့ယက်တီချက်တွေကိုရှင်းရှင်းလင်းလင်းပြောဆိုထားပြီးဖြစ်တယ်လို့မဲဆန္ဒရှင်တွေကလည်းသူတို့ရဲ့ဆန္ဒကိုမဲပေးထုတ်ဖော်ကြမှာပါ။Veronica Beltra Iglesias တရင်ပေးပို့ချတာကိုတော့ကိုငင်းချမ်းကပြောပြပါမယ်ရှင
်။ France Amolia ရဲ့တားဖြစ်သူ Camden ဟာ Wisconsin ပြည်နယ် Milwaukee မြို့မှာတနက်3လက်ကိုတရားဝင်ဝယ်ယူခဲ့ပြီးအဲ့ဒီတဲကတလက်နဲ့2022ခုနှစ်ဒီဇင်ဘာလထဲမှာကိုယ့်ဘာသာကိုပြစ်ခဲ့ပြီးတဲ့နောက်၅ပတ်အကြာမှာတေဆုံးသွားခဲ့ပါတယ်။ အဲ့ဒီနောက်အဖေဖြစ်သူဟာတနက်ဝယ်ယူသူတွေရဲ့နောက်ကျောင်းရာဇဝင်တေချာစစ်ဆေးဖို့ကြိုးပမ်းသူတဦးဖြစ်လာခဲ့ပါတယ်။
The stack of records that
သူစေုံကမှတ်တမ်းတွေက6လက်မကျော်လောက်ထူပါတယ်။သူတနက်ဝယ်တဲ့အချိန်တုန်းကအဲ့ဒါကိုဘယ်သူမှမကြည့်ပါဘူး။အဲ့ဒါကိုကြည့်လိုက်ရင်ပြီးခဲ့တဲ့10စုနှစ်တွေအတွင်းသူ့ဘာသာသူတတ်တည်မယ်လို့ချင်းချောက်ထားတာကိုတွေ့ရမှာပါ။
2023ခုနှစ်မှာအမေရိကန်နိုင်ငံမှာတနက်နဲ့တတ်တည်သူစံချိန်တင်ခဲ့ပါတယ်။ယောဂါကာကွယ်ထိန်းချုပ်ရေးဌာနရဲ့ယာယီအချက်အလက်တွေအရလူပေါင်း 28,300 ဟာတနက်3မီတက်တည်ခဲ့တာပါတနက်ထိန်းချုပ်ရေးပိုတင်းကျက်ဖို့မျှော်လင့်ပြီးလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာကမဲလီယိုဟာဒီကိစ္စကိုထိတ်တန့်ဦးစားပေးအဖြစ်သတ်မှတ်ထားတဲ့ဒီမိုကရက်တွေကိုမဲပေးမှာပါတနက်ထိန်းချုပ်ရေးဥပဒေလိုအပ်တာကိုနားလည်ပေမဲ့တင်းကျက်တာကိုတော့မထောက်ခံဘူးလို့တနက်နီးပြလည်းဖြစ်ဝစ်ကော့ဆင်မဲဆန္ဒရှင်တဦးလည်းဖြစ်တဲ့အက်ဒီဆဲလီယက်ကပြောပါတယ်
criminals
ရာဇဝတ်သားတွေအကြမ်းဖက်သမားတွေကရာဇဝတ်မှုဖြစ်မှာကိုဂရုမစိုက်သလိုတနက်ဥပဒေနဲ့ထိန်းချုပ်မှာကိုလည်းဂရုမစိုက်ပါဘူးဒီဥပဒေကကျွန်တော်တို့တနက်ပိုင်းရှင်တွေအနေနဲ့ကိုဘာသာကိုနဲ့ကိုမိသားစုကာကွယ်နိုင်ခွင့်ကိုကန့်သတ်မှာပါ
တင်းကျက်တဲ့တနက်ထိန်းချုပ်ရေးဥပဒေကြောင့်လူတွေရဲ့အသက်ကိုကယ်နိုင်မယ်လို့ပါတီဇွဲမရှိတဲ့ Wisconsin အကြမ်းဖက်စံကြီးလှုပ်ရှားမှုအဖွဲ့က Nick Masuzawski ကပြောပါတယ်
we would heavily push for
ကျွန်တော်တို့ကအဆုံးစွန်ဘေးအန္တရာယ်ရှိတဲ့ဆိုတဲ့ဥပဒေမျိုးပြဋ္ဌာန်းဖို့တိုက်တွန်းမှာပါသူတို့ကိုယ်တိုင်ရောသူများတွေကိုပါဘေးဖြစ်စေနိုင်တဲ့သူတွေရဲ့လက်ထဲကနေတနတ်တွေကိုဖယ်ရှားတဲ့လုပ်ငန်းစဉ်မျိုးပါ
တနတ်ပိုင်တယ်လို့ပြောထားတဲ့ဒုသမ္မတကမလာဟဲရစ်ကလည်းသူသမ္မတဖြစ်ရင်အနီရောင်အလံပြအချက်ပေးမဲ့ဥပဒေမျိုးပြဋ္ဌာန်းမယ်လို့ကတိပြုထားပါတယ
် I am in favor
ကျမအဖွဲ့စည်းပုံဒုတိယကြိမ်ပြင်ဆင်ချက်ကိုထောက်ခံနေသူပါနောက်ပြီးတော့တိုက်ခိုက်ရေးတနက်ပိတ်ပင်တားဆီးတာကိုပြန်လည်ရမှာဖြစ်တယ်လို့နောက်ကျောင်းရာဇဝင်အကုန်လုံးကိုစစ်ဆေးတာတနက်ကိုတရားသိမ်းရမယ့်ဥပဒေနဲ့သတိပေးအချက်ပြမယ့်ဥပဒေမျိုးပြဋ္ဌာန်းဖို့လိုတယ်လို့ယုံကြည်ပါတယ
်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကတော့ကန့်သတ်မှုတွေကိုဖြေလျှော့ပေးပြီးဟဲရစ်ရဲ့တနက်နဲ့ပတ်သက်တဲ့ရည်တည်ချက်ကိုမေးခွန်းထုတ်ပါတယ
် She's always said သူအမြဲပြောနေခဲ့တာကတနက်ဒီအကုန်လုံးကိုသိမ်းမယ်လို့ပြောခဲ့တာပါအခုသူပြောနေတာတနတ်တွေလားတနတ်တွေကသိကောင်းတာပေါ့ဟုတ်တယ်မလားအဲ့လိုလုံးလို့မရပါဘူးသူတို့ကခင်ဗျားတို့တနတ်တွေကိုသိမ်းမှာပါ
ထရန့်ရဲ့မှတ်ချက်နဲ့ပတ်သက်ပြီးဟဲရစ်တုံးပြန်တာကသူ့အနေနဲ့ကြိုးကြောင်းစီလျော်တဲ့တနတ်ဘေးကင်းရေးအစီအမံတွေကိုလှုပ်ဖို့လိုလားပြီးတော့အားလုံးရဲ့တနတ်တွေကိုသိမ်းဖို့လုပ်နေတာမဟုတ်ဘူးလို့ပြောပါတယ်ဟဲရစ်တင်ပြထားတဲ့အားလုံးရဲ့နောက်ကျောင်းရာဇဝင်ကိုစစ်ဆေးဖို့ထောက်ခံပေမဲ့ AR-15 လိုတိုက်ခိုက်ရေးရိုင်ဖယ်တွေကိုပိတ်ပင်လိုက်ုံနဲ့တနက်နေ့အကြမ်းဖက်မှုတွေရောကြသွားမယ်လို့သူမထင်တဲ့အကြောင်းလွတ်လပ်တဲ့မဲဆန္ဒရှင်လည်းဖြစ်မိုးလုံလေးလုံးတနက်ပစ်ကွင်ပူးရဲပိုင်ရှင်တို့ဦးလည်းဖြစ်တဲ့ Mark Rapholz ကပြောပါတယ
် You can get handguns with 30
ဒီအတောင့် 30-33 တောင်းနဲ့အတောင့် 50 ထက်နဲ့တနက်အတူတွေရနိုင်ပါလေဒါကြောင့်ကြီးအများကြီးထက်နဲ့တနက်မျိုးဆိုတာ AR တိုက်ခိုက်ရေးတနက်တစ်မျိုးတည်းမကပါဘူ
း Rapholz ဟာနိုဝင်ဘာမှာ Trump ကိုမဲပေးမှာဖြစ်ပြီးလက်ရှိရှိပြီးသားတနက်ဥပဒေတွေကိုအကောင့်ထဲပေါ်တာကလူသိအဆုံးမှုတွေကိုကာကွယ်နိုင်မဲ့ရှေ့ဆက်သွားရမယ်လမ်းဖြစ်တယ်လို့ယုံကြည်ပါတယ်။မနစ်ကဖြူးသူဒေသနာနဲ့ Gallop စစ်တမ်းတွေမှာတော့အမေရိကန်တနိုင်ငံလုံးမှာတနက်လွယ်လွယ်နဲ့တရားဝင်ဝယ်လို့ရတယ်ဆိုတာကိုလူ10ဦးမှ6ဦးကဖြေဆိုထားပါတယ်ခင်ဗျာ
။ဒါတော့ရှေ့လာထဲမှာကျင်းပတော့မယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာမဲပေးကြမယ့်မဲဆန္ဒရှင်တွေကြားတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့အမြင်ကွဲပြားမှုတွေရှိနေတာကိုကိုကြီးညံ့ကတင်ပြပေးခဲ့တာပါရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြေကြီးဩစာအမေရိကန်နိုင်ငံရေးနဲ့ကမ္ဘာတစ်လွှာခီးသွွားအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်
။ View American တိုင်းရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါရယ်။ Radio အစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျူရုရုပ်တံ line နဲ့ကျွန်တော်တို့ View မြန်မာပိုင်း Internet ဆာမျက်နှာနောက်တော့လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါရယ်။ဖိုင်တိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်း Radio အစီအစဉ်ကိုည9:00ကနေ10:00အထိဖိုင်တိုမီတာ32 kHz 9303ညနဲ့9383ညဖိုင်တိုမီတာ51 kHz 9885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီအထိခုနပြောသွားတဲ့မီတာလှိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ် VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်။ VOA American တရရဲ့2024ခုနှစ်အောက်တိုဘာလ23ရက်ပို့ထူးဒီမနက်ခင်းရေဒီယိုစီစဉ်တွေကိုဆက်ပြီးတော့ထုတ်လည်ပေးနေပါတယ်။အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လည်ပေးမှာပါ။အမေရိကန်နိုင်ငံရေးနဲ့ကမ္ဘာတလောခီးသွားအစီအစဉ်တွေမတင်ပြပေးခင်မှာအရင်ဆုံးမြေကြီးဩဇာအစီအစဉ်ကိုတင်ဆက်ပေးပါမယ်ရှင်။မြန်မာနိုင်ငံမှာစိုက်ပျိုးရေးလုပ်ငန်းတွေနှိမ့်ချလာပေမဲ့လို့အမေရိကန်ပြည်ထောင်စုမှာတော့ဟင်းသီးဟင်းရွက်စိုက်ပျိုးရောင်းချကြတဲ့မြန်မာနိုင်ငံသားတွေအဆင်ပြေနေကြပါတယ်။အများစုကကိုယ့်အိမ်ခြံထဲမှာပဲတနိုင်တစ်ပိုင်းစိုက်ပျိုးရောင်းချကြပြီးတော့တစ်ဖက်တစ်လမ်းကဝင်ငွေရှာနေကြတာဖြစ်ပေမဲ့လို့လည်းဒီနိုင်ငံအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကမြန်မာတအူးကတော့ဧကလိုက်မြေငှားရမ်းပြီးတော့စီးပွားဖြစ်စိုက်ပျိုးတာတွေမှာအောင်မြင်မှုရနေပါတယ်။ဒီအကြောင်းကိုတော့ Quick Mount ဆိုမင်းကစူးစီးတင်ဆက်ပေးထားပါရရှင်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဖရက်စနိုမြို့မှာနေထိုင်တဲ့လူလက်ပန်းအရွယ်ကိုဇော်ဟာဆိုရင်သူ့မြို့အရှိဘက်16မိုင်အကွာလောက်မှာမြေ3ဧကားလောက်ငှားရမ်းပြီးဟင်းသီးဟင်းရွက်တွေစိုက်ပျိုးရောင်းချနေတာအောင်မြင်မှုတွေရရှိနေပါတယ်။ချမောင်ကမွန်ချင်ကျဲဟင်းငါသည်ခဝဲအပါအဝင်အဓိကမြန်မာနဲ့အာရှသားတွေအများဆုံးစားသုံးကြတဲ့ဟင်းသီးဟင်းရွက်တွေကိုစိုက်ပျိုးရောင်းချတာဖြစ်ပါတယ်။သူအနေနဲ့အဲ့ဒီလိုဟင်းသီးဟင်းရွက်စိုက်ပျိုးရေးလုပ်ကင်ရတဲ့အကြောင်းကိုအခုလိုပြောပါတယ်
။ကျွန်တော်ဒီအမေရိကရောက်တော့ဟိုမှာအိုက်ဒါဟိုအိုက်ဒါဟိုကနေလာပါပြီးတော့မီနီဆိုတာမှာကျွန်တော်ဆန်နေတော့နေလိုက်ရတယ်။ကျွန်တော်နေပြီးတော့မှအဲ့ဒီကနေခါဒီဘက်ကိုဒီကယ်လီဖိုးနီးယားပြန်တောင်းလာတော့ဗောနော်။အဓိကတော့ဒီမှာဒီစိုက်ပျိုးရေးလုပ်မယ်ဒီရွေချက်နဲ့ပေါ့ကယ်လီဖိုးနီးယားရာသီဥတုကနှင်းမကြောက်ဆိုတော့ဒါတပင်းနဲ့စိုက်ပျိုးအဆင်ပြေတယ်ဗောနော်။ဒါနဲ့ကျွန်တော်ဒီဆုံးဖြတ်ချက်ချပြီးတော့ဒီဘက်ပြောင်းလာတာ။ကျွန်တော်အခုလို့လေ2022ရှစ်လာမယ့်အစလာဆိုအခုမှဟိုဘက်ရှိသေးတယ်နှစ်နှစ်ပေါ့နှစ်နှစ်တက်တာပဲရှိသေးတယ်တောင်းလာတော့ရောက်ချင်းမှာဒီမြေရရှာတာခက်တယ်မြေရဖို့မလွယ်ဘူးနောက်ပြီးတော့ကိုယ်နေရာတစ်ဆိုတဲ့မှာဟိုစုံစမ်းခက်ခဲကိုယ်ကလည်းဒီမှာဘယ်သူမှမရှိဘူးဒီပြီးတော့ရှိရမြန်မာကလည်းຢာလေးလုတဲ့လူကမရှိဆိုတော့နည်းနည်းတော့ခက်ခဲတာပဲလုပ်ရတာဒီမှာအများဆုံးအဖြစ်ဒီမှာလုတ်ကြတဲ့လူကအကုန်လုံးကဟိုလာဦးနဲ့ဟိုမုန်းပေါ့နော်မုန်းလူလာဦးနိုင်ငံတွေရောက်ပဲပေါ့အဲအဲမုန်းလူသူတို့အဓိကပေါ့ကျန်တဲ့ဟိုကမ္ဘောဒီးယားနည်းနည်းပေါ့ရှိတယ်နောက်တစ်ခါไทยเนี่ยมันรู้ว่าด่าเนเนบ่าวปีนะเนาะอะญาซุงอ่ะอะญาซุงก็တော့ลาวเนี่ยมุ้งเนาะไอ้เมียนมาก็တော့ดิแคลิฟอร์เนียมาเราเจอตะหยอดแท้ๆก็ပြောมาเลยกูรู้สิมาดิไซค์เยอะลงได้ดูอ่ะ
တကယ်တော့ကိုဇော်အနေနဲ့စိုက်ပျိုးရေးကိုဝါသနာပါပေမဲ့လေမြန်မာနိုင်ငံမှာနေခဲ့စဉ်ကမိမိနေအိမ်မှာတပိုင်းတပိုင်းစိုက်ပျိုးခဲ့ဘူးတာနဲ့မျိုးပြင်ကစိုက်ခင်းတွေကိုတွားရောက်လေးလာဘူးတာလောက်ပဲအတွေ့အကြုံရှိပါတယ်ဒါပေမဲ့ဝါသနာပါတဲ့စိုက်ပျိုးရေးကိုအမေရိကန်ပြည်ထောင်စုမှာအကောင်အထည်ဖော်ဖို့စတင်လိုက်တဲ့ပထမနှစ်မှာဆိုရင်တစ်ကနေစတင်ရတဲ့အတွေ့အကုန်ကြတွေကမသေးပါဘူးအဲ့ဒီလိုစလုပ်တဲ့နှစ်မှာအကုန်ကြတွေများတာကြောင့်အရင်လောက်ပဲပြန်ရပေမဲ့နောက်နှစ်မှာတော့အကျိုးမြတ်တွေကိုခံစားနေရပါပြီ
ဒါဝါသနာပါတော့ငယ်ငယ်လေးကဝါသနာပါတာမြန်မာပြည်ကတော့ဝါသနာပါတာပဲဒီကျွန်တော်ကမြောက်လာလုံးမြောက်လာဟိုကမြို့စုံကစိုက်ပျိုးရက်ွက်ကြီးတစ်ခုရှိအကြီးပဲစိုက်ပျိုးရေးပဲလို့ရတယ်ဒီမှာအဲဒီမှာကျွန်တော်အားရင်လိုက်လိုက်ကြည့်ရပါတော့နော်တော့ကြည့်တာဝါသနာပါတော့လေးလာတော့ဆိုတော့ကျွန်တော်ရဲ့အိမ်မက်ကတော့အမေရိကန်ကိုရောက်တဲ့နေရာမှာကျွန်တော်စိုက်ပျိုးလုပ်မယ်ကျွန်တော်ရဲ့ဒီနောက်ပိုင်းချိန်တွေကိုစိုက်ပျိုးလုပ်ပြီးတော့အကုန်ဆုံးကျင်တယ်ပါတော့ဒါကျွန်တော်ဆုံးဖြတ်ထားတာခက်ခဲရတော့အများကြီးပါနော်အကျေကြီးမှာဒီလိုနှစ်ခုလို့ဒူးပြေပါတို့တို့ဆက်လို့တဲ့ခါကျတော့ဒါတော်တော်အများကြီးခက်ခဲအများကြီးရှိရအောင်နော်မြေငှားတဲ့လူလိုက်ရှာတာကျွန်တော်တို့ကအစိုးရအချပေးပါရောမရှိဘူးအဲ့လိုမျိုးကျွန်တော်အခုမြေက3ဧကလောက်တယ်3ဧကမှာကျွန်တော်တစ်နှစ်မလို့1000ပေါ့နော်တဧကတော့ဆိုက်ပြိုးစိကတော့ဥမာပြောမယ်ဆိုရင်တော့တဧကကို1000ပေါ့နော်နှစ်စာစလုပ်ပြီတဧက1000ကတော့ပုံမှန်အဲ့လောက်ဆိုက်တော်တော်သုံးရတာပစ္စည်းတွေအဲ့ဒါကြောင့်မို့ဈေးကအဲ့လောက်ဖြစ်ပါပစ္စည်းတွေကလည်းကြီးလို့တော့ဘာမှမဟုတ်ဘူးအဲ့ဒီမှာဝယ်တာပိုက်ဝယ်ရမယ်ပလတ်စတစ်ဝယ်ရမယ်တိုင်ဝယ်ရမယ်တိုင်ပြီးနေကကျိုးထပ်ဝယ်ရမယ်ပြီးပိုက်တွေထပ်ဝယ်ရတယ်ပြီးရင်အဲ့မှာတစ်ဆင့်ဆင့်နဲ့မှာလောက်ခါတွေကသူ့မှာလို့သွားတာအဲ့ဒါကြီးလို့တော့ဘာမှမဟုတ်တာအော်လန်ပေါလန်ပေါလော်အဲ့လောက်ဖြစ်သွားတာပဲပတ်စံစမ်းမြစ်ဆိုက်ပဲပြီးခဲ့နှစ်ကတော့ပြောမှဆိုရင်တော့အရင်လောက်ပဲပေါ့နော်အခုဒီနေ့ကတော့နည်းနည်းတော့ထွက်လာတော့နော်မနေ့ကထဲတော့စာနေတော့ပါဖြစ်လာတယ်တချို့တွေဆိုတော့ဒီဇပလင်တွေဆက်လိုက်တာဇပလင်ငါးရက်ကတော့ဆက်ပြီးတော့အိမ်ဒီပါတနေ့နဲ့ဝယ်သွားလူတွေဒါရှိဘူးတော့ဒီမှာနော
်ဟင်းသီးဟင်းရွက်စိုက်ခင်းတွေကထွက်ရှိတဲ့အသီးနှံအရွက်တွေကိုကုန်းစုံဆိုင်တွေမှာပေါက်ဈေးနဲ့သွင်းရတယ်လို့ဖာမာမတ်ကဲလို့ခေါ်တဲ့စိုက်ပျိုးရေးသမားတွေရက်ွက်အလှဲ့ကျနေ့စဉ်ရောင်းချတဲ့ဈေးတွေမှာလဲသွားရောင်းလို့ရတဲ့အတွက်ဈေးကွက်ကတော့ခိုင်မာနေပါတယ်
အဲကျွန်တော်တော့တခုကျွန်တော်အားတာလာမြန်မာပြည်တဲ့ကရှိတဲ့အတွက်အဲ့ဒီမှာကျွန်တော်ပို့ပြီးတော့ရောင်းရတယ်ပေါ့နော်အဲ့ရတခုကျွန်တော်ပို့အားတာပို့မလင်းပြောတယ်ကယ်လီဖိုးနီးယားဒီတကြောမှာပဲကျွန်တော်မြန်မာလူမျိုးတွေကိုပဲဒီအသီးရွက်တွေကိုလောက်အောင်မပေးနိုင်ဘူးအဲ့တော့ကျွန်တော်အဲ့ဒီဟာတွေကိုပေးနိုင်ဖို့အတွက်တော့အဓိကထားပြီးတော့စိုက်မှာနော်မြန်မာတွေတော့အဓိကတော့ချမောင်ရဲနောက်တစ်မျိုးကဂွေးတော့ရွက်လို့ရှောက်ရွက်လို့ပါလို့ပေါ့နော်အဲ့ဒီဟာတွေကမွန်ကြီးတွေပါတော့ဒါလည်းဂွေးတော့ကလည်းဟိုစိုက်တော့စိုက်ထားတာတိတ်ပြီးတော့အများကြီးတော့မရသေးရတော့ရနေတယ်ပေါ့ကမွန်ကြီးလည်းပဲစောက်စိုက်တာဆိုတော့တိတ်မမရဘူးအဲ့တော့အဲ့ဒီဟာတွေကိုမြန်မာ community ကိုလုံလုံလောက်ပေးနိုင်မှုတွေထပ်ပြီးတော့ချဲ့ဆိုင်ရဒီလာမယ့်နှစ်တွေလာမယ့်နှစ်တွေမှာတော့ပို့ပြီးတော့ထည့်ပြီးတော့ချဲ့ဆိုင်နိုင်မှရှိချမ်းငှားထားတာဆိုကိုပိုင်ချမ်းမဟုတ်ပေါ့နော်ကိုပိုင်အပိုင်နဲ့ဆိုရင်တော့ကျွန်တော်ပို့ပြီးတော့ထက်ချက်ပြီးတော့စိုက်နိုင်လို့မျှော်လင့်ပါတယ်ဘာလို့ကိုမြန်မာတွေစားတဲ့ဥစ္စာပေါ့နော်အဲ့ဒါတော့အဓိကပို့စိုက်ဖို့မရဘူး
သူဆိုင်ကင်းထွက်အသီးအနှံတွေကိုကယ်လီဖိုးနီးယားအပါဝင်နိုင်ငံအနှံ့မှာရှိကြတဲ့မြန်မာစားသုံးသူတွေကအင်တာနက်အွန်လိုင်းကမှာယူကြတဲ့အတွက်စားရိုက်ကနေဒယ်လီဗာရီနဲ့အဆက်မပြတ်ပို့ပေးနေရပါတယ်ဒါအပြင်ဆိုင်ကင်းကိုကိုယ်တိုင်ကိုကြလာရောက်ဝယ်ယူကြတဲ့မြန်မာတွေကလည်းနေ့စဉ်အချိန်ပြည့်ရှိနေပါတယ်တချို့ဆိုရင်ပျော်ဝဲစားထွက်တယ်လို့ထမင်းဟင်းတွေယူလာကြပြီးသူ့ခြံထဲမှာလာရောက်စားတော့ကြပြီးအပြန်မှာဟင်းသီးဟင်းရွက်တွေကိုဝယ်ယူသွားကြပါတယ်စားတုံးသူတွေကအဲ့ဒီလူတွေလာကြရင်သူတို့ရဲ့သဘောထားကိုပါ VOA ကိုအခုလိုပြောပြပါတယ်ကျွန်တော်လည်
းကြောက်ဘာလို့ရောင်းလ
ဲအဲ့ကောင်ကတော့ဒေါ်သုံးချက်ပဲလေရောင်းတယ
်ဒေါ်ကောင်
ဒေါ်သုံးချက်ပဲရော
င်းချင်းစားတိနည်းနည်းလို့ပါလို့နည်းနည်းပါပ
ဲအဲ့ချင်းစားတိမှရှိအခုရဟု
တ်လားဘယ်လိုရောင်းတာကကြ
အာကျိုင်းကားကြီးကဟောပဲရှိပါတယ်တပေါင်းကတကြက်လောက်ပဲရှိရလက်နဲ့ပဲလူဆွဲပြုတ်သွားပြီ။ကျန်းကြီးလေးန
ဲ့နည်းနည်းပေါ့ပေါ့အိမ်ပဲ။ဟုတ်ကဲ့ဗမာပြည်ပြန်ရောက်လာတဲ့အတိုင်းပါပဲရှင်။ကျမဒီအမေရိကန်ရောက်တဲ့နှစ်40ရှိပါပြီ။ကိုဗမာပြည်ရောက်နေတဲ့အတိုင်းပါပဲ။ပြောတယ်ကျမအချမ်းကျဲရောပြောတယ်။ကျမအဲလီမနေတာပါ။အိမ်အိမ်ရောက်တဲ့နေ့ကျိုင်းကားကြီးကြော်မဲကျေမကြောက်ဘူးတော့ကြည်တာမကြောက်ဘူးတော့ရိုင်းရောကျဘယ်နေအိမ်ကရှိလဲ။
တုံးရကရှိ
။သူ Facebook မှာမြဲတွေ့နေတဲ့အဲ့ဒါsearch လုပ်ပြီးလိုက်လာတာသူ
ကိုဇော့အနေနဲ့စိုက်ပျိုးရေးလုပ်ရင်တဖက်တလန်းကစိုက်ပျိုးရေးသမားတွေရဲ့စီမင်းစည်းကမ်းတွေနီးဥပဒေတွေကိုလေ့လာရပါတယ်ဥပမာ farmer market ကရက်ွက်အလှည့်ကျစိုက်ပျိုးရေးသမားတွေကိုယ်တိုင်ရောင်းချတဲ့ဈေးမှာခွင့်ပြုချက်ရှိတဲ့အသီးနှံတွေကဘာတွေဖြစ်တယ်အဲနောက်တစ်ခါနေကျော်ရောင်းချခွင့်မရှိတဲ့အသီးနှံတွေကဘာတွေဆိုတာကိုလည်းသတိထားရပါတယ်ဒါပေမဲ့ဗမာပြည်မှာလို့တော့စိုက်ပျိုးထွက်ရှိတဲ့သီးနှံတွေကိုအမေရိကန်မှာဈေးနှိမ်ပြီးဝယ်ယူတာမျိုးမရှိပါဘူးလို့သူကပြောပါတယ
်။ဒီမှာကတော့လောကကရင်တော့အများကြီးတာတော့ဗောနော်မြန်မာပြည်ကစားတော့မြန်မာပြည်မှာကတော့အကုန်ခက်ခဲအောင်မျိုးမျိုးပြီးတော့အသီးနှံထွက်တဲ့ကျန်ဈေးနှိမ်တာအဲ့ဒါတော်တော်ခက်တာမြန်မာပြည်ကတော်တော်ဒီမှာတော့အဲ့လိုမရှိဘူးပြီးတော့ဒီဖားမတွေကိုပြောမယ်ဆိုရင်ဒီအစိုးရကဟိုအဲ့လိုနှိမ်လို့အတွက်သူတို့ပေးပြီးတော့ခွင့်မပြုဘူးနော်အမားရိုးလို့နှိမ်လာပြန်လုံးလို့မရဘူးနှိမ်နေပါ냐ဆိုရင်တို့တော်ပြီးတော့ပြောနေတော့တို့အေးကြီးတယ်ဒါမှမဟုတ်မလုပ်ကြပါဘူးဒီမှာအဲ့လိုမျိုးမရှိဒီမှာဈေးကွက်ကကျွန်တော်တို့ကဒီမှာပေါက်ဈေးပဲနှိမ်နေပါ냐မရှိဒီမှာတော့တပြေးတည်းညှိထားဆိုအကုန်လုံးဝယ်တဲ့တိုင်ကဒီနေ့ဒီလောက်ပေါက်တယ်ဆိုဒီဈေးပဲအကုန်လုံးတူတူပဲ
သူတို့လိုဟင်းသီးဟင်းရွက်စိုက်ပျိုးရေးသမားတွေအနေနဲ့အများအဖြစ်သဘာဝပိုးသတ်ဆေးနဲ့သဘာဝမြေဩဇာကိုပဲအများဆုံးသုံးကြပြီးဓာတုပိုးသတ်ဆေးနဲ့ဓာတုဓာတ်မြေဩဇာတွေကိုတော့ FDA ခေါ်အစားအစာနဲ့ဆေးဝါးကြီးကြပ်ကုလရေးဌာနကခွင့်ပြုထားတာတွေကိုပဲသုံးစွဲခွင့်ရှိတယ်လို့ပြောပါတယ်ဥပမာအပင်တွေကိုဓာတုဓာတ်မြေဩဇာဓာတုပိုးသတ်ဆေးတွေသုံးရင်သတ်မှတ်ထားတဲ့အတိုင်းအတာရပဲသုံးရပြီးအဲ့ဒီထက်ပိုပြီးတော့သုံးရင်အပင်သေသွားအောင်စီမံထားတဲ့အတွက်အလိုအလျောက်ကန့်သတ်ပြီးသားဖြစ်နေတယ်လို့လည်းဆိုပါတယ်အမေရိကန်ပြည်ထောင်စုမှာဟင်းသီးဟင်းရွက်စိုက်ပျိုးရောင်းချသူတွေအတော်များများရှိပေမဲ့မိမိနေအိမ်ခြံထဲတပိုင်းတစ်နိုင်လောက်ပဲစိုက်ပျိုးကြတာဖြစ်ပြီးသူ့လိုဧကနဲ့ချီစိုက်ပျိုးမြေနဲ့လုံခြုံကြတာကတော့အင်မတန်ကိုနှဲပါပါတယ်တပိုင်းတစ်နိုင်စိုက်ပျိုးရောင်းချသူတွေထဲမှာချင်းလူမျိုးတွေကအများစုဖြစ်ကအဓိကချက်မောင်ဂွေးတော်ဂေါ်ရခါသီးနဲ့ပင်စိမ့်ပင်တွေဖြစ်ကြပါတယ်ခင်ဗျာ
ကိုကမောင်ဆွမင်းပုံမှန်တင်ဆက်ပေးနေတဲ့မြေကြီးဩဇာအစီအစဉ်ဖြစ်ပါရဲ့ရှင်။အမေရိကန်နိုင်ငံကြီးနဲ့ကမ္ဘာတစ်လောကခီးသွားအပတ်စဉ်အစီအစဉ်တွေကိုလည်းမကြခင်တင်ဆက်ပေးပါမယ်။အခုဒီအမေရိကန်ရွေးကောက်ပွဲအနိုင်ရှုံးပြောင်းပြစ်နိုင်တဲ့ Wisconsin ပြည်နယ်အကြောင်းကိုကြင်ပြပေးချင်ပါတယ်။အမေရိကန်ပြည်ထောင်စုအလဲပိုင်းပြည်နယ်တစ်ခုဖြစ်ပြီးတော့နှုတ်ထွက်ပစ္စည်းထုတ်လုပ်ရေးနောက်နွားမွေးမြူရေးခြံတွေနဲ့နာမည်ကျော်တဲ့ Wisconsin ပြည်နယ်ဟာဆိုရင်တော့2024သမရရွေးကောက်ပွဲမှာအကြိမ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တစ်ခုဖြစ်ပါရဲ့။
အရင်ရွေးကောက်ပွဲတွေမှာလည်းဒီပြည်နယ်ကအနိုင်ဆုံးတိတ်ကက်လွန်တာကိုတွေ့ခဲ့ရတယ်လို့ဒီ Wisconsin ပြည်နယ်ကရမယ်ဒီပြည်နယ်ကိုစားပြုအထူးကိုယ်စားလှယ်မဲဆယ်မဲကနောက်သမရဘယ်သူဖြစ်မလဲဆိုတာကိုအဆုံးဖြတ်ပေးတဲ့မဲတွေလည်းဖြစ်လာနိုင်ပါတယ်ဒီပြည်နယ်မှာမဲဆန္ဒရှင်တွေကမြို့ရောနယ်ပါရောနှောနေတယ်လို့စီးပွားရေးနဲ့ကိုယ်ဝန်ဖျက်ချခွင့်တို့လိုအဓိကအရေးကြီးတဲ့ကိစ္စရပ်တွေနဲ့ပါပေါင်းလိုက်တဲ့အခါမှာတော့အမေရိကန်နိုင်ငံရဲ့ဒီနိုင်ငံရေးအကွဲပြားတွေကိုလည်းဒီပြည်နယ်မှာတွေ့ရမှာပါပါတီကြီးနဲ့စလုံကရွေးကောက်ပွဲမှာသူ့ဘက်ကိုဘက်ရအောင်လုံနိုင်တဲ့ဒီအာနာရှိတာကိုသိထားလာကြောင်းမလို့ Wisconsin မှာငွေအကြီးကျယ်အကုန်ချခံပြီးတော့မြို့ကြီးမြို့ငယ်အနှံ့မဲဆွယ်နေကြပါတယ် Wisconsin မဲဆန္ဒရှင်တွေဟာအမေရိကန်ရဲ့ဒီမိုကရေစီလုပ်ငန်းစင်မှာတော့အခရာကျတဲ့သူတွေဖြစ်နေတဲ့အကြောင်း VOA ပုံပြရုပ်သံကိုမဲအီသနာကျော်တင်ဆက်ထားပါတယ်ရှင်
Wisconsin ပြည်နယ်ဟာ2024 American သမ္မတရွေးကောက်ပွဲကိုအဆုံးဖြတ်ပေးနိုင်တဲ့လက်ရှိဟိုရီယင်းပြည်နယ်တွေကတပြည်နယ်ဖြစ်ပါတယ်နွားမွေးမြူရင်းနဲ့နိုးရွယ်ပစ္စည်းတို့ခြံကြီးတွေရဲ့တင်ရဲလောက်ကြဘီဟာတောက်ကြနဲ့ရှိတဲ့ဒလေးတို့ကြောင့်လူသိများတဲ့အမေရိကန်အလဲပိုင်းက Wisconsin ပြည်နယ်ဟာရွေးကောက်ပွဲအနိုင်ရှုံးပြောင်းလဲပြစ်နိုင်တယ်လို့လူသိများတာပါနောက်ဆုံးရွေးကောက်ပွဲနှစ်ခုမှာဆိုရင်အနိုင်ရှုံးကတိရခိုင်နှုန်းတော့မကွာပါဘူးပါမော့ခဘယ်ရီဘန်ဒန်ကဒီလိုသိရေးကြီးတဲ့ပါတီဆွဲမဲ့ပြည်နယ်အကြောင်းလေ့လာထားသူပ
ါ Magical in Wisconsin that
Wisconsin ပြည်နယ်နဲ့ပတ်သက်ပြီးထူးဆန်းတာကပါတီနှစ်ခုကိုထောက်ခံတဲ့လူအုပ်စုတွေကလုံးဝအချိုးညီညီကွဲနေတာပါတကယ်လို့သာပါတီတစ်ခုကအရေးအတွက်များလာနေတဲ့အုပ်စုတစ်ခုခုကိုရထားမယ်ဆိုရင်ဥမာပေါ့ဗျာဒီမိုကရက်ကိုကူပေးနေတဲ့မက်ဒီဆန်မြို့နေမဲဆန္ဒရှင်တွေပဲဆိုပါတော့အဲ့ဒါဆိုရင်ရီပပ်လီကန်တွေလည်းအဲ့ဒီလောက်မဲဆန္ဒရှင်အရေးအတွက်ကိုလည်းဒါမှမဟုတ်စင်ကြေပုံးကနေပြန်ရှာနိုင်ပါတယ်
အဲဒီရွေးကောက်ပွဲမှာအနိုင်ရှုံးသိက်ကက်တဲ့ရာဇဝင်တွေရှိခဲ့ပေမယ့်ဒီမိုကရက်ကဝစ်စကွန်ဆင်မှာတော်တော်ကြာအနိုင်ရနေခဲ့ပါတယ်။2016အထိသူတို့ကြီးပဲနိုင်နေခဲ့တာဖြစ်ပါတယ်
။ Yeah, I would say 2016 was a real shock.
2016က Republican တွေရော Democrat တွေပါအတော်လေးအားသင့်ခဲ့ရတယ်လို့ပြောရပါမယ်။1980ပြည်လွန်ကိုပြန်သွားမယ်ဆိုရင်1984ခုနှစ်နိုင်ပြီးကတည်းကတခါမှထပ်မနိုင်တော့တဲ့ Republican တွေ2016မှာနိုင်သွားတာအံ့ဩစရာပေါ့လေအဲ့ဒီမှာပဲဒီပြည်နယ်မှာတခုခုဖြစ်နိုင်နေဆိုတာပါတီတစ်ခုလုံးသတိထားမိသွားတယ် Trump အတွက်စင်ကြီးဖုံးတဲ့နေကလူတွေမဲထဲကြတာ Hillary Clinton မဲဆွဲတဲ့အပိုင်းလိုသွားတယ်ထင်တယ်သူအဲ့ဒီပြည်နယ်မသွားလိုက်တာဟိုးလေးတကျော်ပဲ
တနဂျိုးဘိုင်ဒန်က2020မှာ Wisconsin Democrat အပြာပဲပြန်ရောက်အောင်လုပ်နိုင်ခဲ့ပါတယ်ဒါပေမဲ့ Democratic သမ္မတလောင်း Kamala Harris ကတော့ဘယ်ဟာမှလွယ်လွယ်အတွက်ထားပါဘူး။သူ Milwaukee မြို့မှာတေချာသွားပြီးမဲဆွဲခဲ့ပါတယ်
။အိမ်ဖြူတော်ကိုအရောက်သွားရတဲ့လမ်းကြောင်းက Wisconsin ကမှတစ်ဆင့်သွားရတာပါ
။ Republican တွေကလည်းသူတို့ရဲ့ပါတီညီလာခံကို Wisconsin မှာကျင်းပခဲ့တာပါ
။ Wisconsin ကိုပြန်လည်ကြီးမြတ်အောင်ကျွန်တော်တို့လုပ်ကြပါမယ
်။ Wisconsin ကမဲဆန္ဒရှင်တွေဟာတခြားပြည်နယ်တွေကလိုပဲစီးပွားရေးကိုအစိုးရဆုံးဖြစ်ပါတယ်။ဒါပေမဲ့သူတို့အတွက်အရေးကြီးတဲ့နောက်ထပ်ကိစ္စတစ်ခုရှိသေးတာပ
ါ။ Abortion has become a top issue in the state.
Maybe ကိုယ်ဖြစ်ချတာနဲ့ပတ်သက်တာကတခြားပြည်နယ်တွေနဲ့ရှင်ရင်ဒီမှာပိုအရေးကြီးတဲ့ကိစ္စဖြစ်ပါတယ်။အမျိုးသမီးတွေအနေနဲ့ကိုယ်ဖြစ်ချခွင့်ကအခြေခံဥပဒေနဲ့အညီဖြစ်တယ်ဆိုတော့ Roe v. Wade တရားရုံးဆုံးဖြတ်ချက်ကိုတရားဝန်ချုပ်ကပြောင်းပြန်လှန်ပြီးပြင်ဆင်ဆုံးဖြတ်လိုက်တာက Wisconsin ကိုတော်တော်လေးထိသွားစေပါတယ်။အဲ့ဒီမှာကတရားဝင်ကိုဝင်ဖျက်ချလို့ရခဲ့ပြီးအရင်တလျှောက်လုံးလုတ်ပေးနေကြတာပါအဲ့ဒီလိုဥပဒေကိုပြင်ဆင်လိုက်ပြီးဆေးကန်းတွေလည်းကိုဝင်ဖျက်ချပေးတာကိုရပ်လိုက်တော့အထူးသဖြင့်ပညာတတ်အမျိုးသမီးတွေ Republican ကိုမထောက်ခံကြတော့ပါဘူးအာဖရိကနယ်ပွား American တွေရဲ့မဲကအရေးကြီးလို့စောင့်ကြည့်ဖို့လိုတယ်လို့ကျွန်တော်ထင်တယ်အာဖရိကနယ်ပွားကအဲ့ဒီမှာ600ခန်းလောက်ပဲရှိတာသူတို့ကလူပြည်တွေလောက်မဲမထည့်ကြဘူးဒါပေမဲ့သူတို့ကတကယ်ဒီမိုကရက်တွေဒီနှစ်ပိုင်းမှာတော့နည်းနည်းယော့လာတဲ့ဆိုပေမဲ့ပေါ့လေတနိုင်ငံလုံးမှာဖြစ်နေသလိုလူမဲမဲဆန္ဒရှင်တွေအထူးသဖြင့်လူငယ်ပိုင်းက Republican Party ဘက်ကိုနည်းနည်းယော့လာတယ်ဒီတော့ဒီမိုကရက်တွေကဒီလူငယ် African မဲတွေသူတို့ဘက်ပြန်ပါဖို့တော်တော်အားစိုက်လုပ်နေတယ်အခု Kamala Harris ကဥဆောင်တယ်ဆိုတော့သူတို့လူငယ်တချို့ပြန်ရပါလိမ့်မယ်ဒါပေမဲ့ Trump ဘက်ကလည်းလူငယ် African တွေကိုသူတို့ဘက်ပါအောင်တေချာစူးစမ်းနေကြတယ်ထင်တယ်ဒီတော့အရေးအတွက်နည်းတယ်ဆိုပေမဲ့အရေးကြီးတဲ့မဲတွေဖြစ်နိုင်ပါတယ်။ကြိုတင်ခမန်းထားသလိုဝင်းစကွန်ဆန်မှာအနိုင်ရှုံးသိက်ကက်နေတဲ့ရွေးကောက်ပွဲမှာကတတိပုဂ္ဂလိကပြိုင်တဲ့သူတို့ပါတီငယ်လေးစီသွားတဲ့မဲနည်းနည်းလေးကလည်းအရေးကြီးပါတယ်။အရင်ကလည်းဒီမှာသူတို့တွေမဲတော်တော်ရခဲ့တဲ့သမိုင်းရှိတာပါ။ဒီနှစ် Green Party ကပြိုင်တဲ့ Jay Stein က2016မှာဒီပါတီနဲ့ပဲပြိုင်တာမဲသိမ်းရတယ်။
ဲ့ဒီမှာဟီလာရီကထရမ့်ကိုမဲ2000လင်းနဲ့ပဲရှုံတာဆိုတော့ဝင်းပြိုင်တဲ့သူတယောက်ယောက်စီမှာအနိုင်ရှုံးပြောင်းသွားစေနိုင်တဲ့မဲတွေရှိနေတတ်တယ်။ကမလာဟဲရစ်သူနဲ့အတူတွဲပြိုင်မှုဘသူ့ကိုရွေးလဲဆိုတာကတခြားပြည်နယ်တွေထဲဝင်းစကောဆန်မှာအရေးကြီးပါတယ်။တင်မော့စ်ကအင်းနီဂျင်မီနီဆိုတာပြည်နယ်ကပါဝင်းစကောဆန်ကလူတွေအတော်များများသူနဲ့မစိမ့်ဘူးလေ။သူကအမေရိကန်လေပိုင်းအထက်ဒေသကလူတွေရဲ့အထားလဲသိတယ်။အမဲလိုက်ငါးများဓာမျိုးတွေပါဝင်အဲ့ဒီပိုင်းကလူတွေရဲ့နေမှုထိုင်မှုအကျင့်စရိုက်တွေနဲ့ဆက်ဆက်လို့ရတယ်။အထူးသဖြင့်ဝင်းစကောဆန်ကမြို့သေးသေးလေးတွေကလူတွေနဲ့ပေါ့။ဒီတော့ကမလာဟဲရစ်ရွေးဖို့တခြားစဉ်းစားမိတဲ့သူတွေထက်သူကနေမင်းနဲ့ပိုဆက်ဆက်မှုရှိတဲ့သူပါ
။တနတ်တွေကြောင့်ကျွန်တော်သိတာပေါ့။ကျွန်တော်ကစစ်မှုတန်းဟောင်းမှာမဲလဲလိုက်ပါတယ်လွတ်တော်မှာဆို Republican အများစုကကျွန်တော်ကပိုလက်ဖြောင်းဖြောင်းပြစ်နိုင်ပါတယ်တက်တီပြဘူးစုတွေလည်းရှိပါတယ
်လက်တလုံးကောက်ရထားတဲ့စစ်တမ်းတွေအရ Wisconsin ကရွေးကောက်ပွဲကအရင်တထိတ်ထိတ်ဖြစ်စီမဲ့ပွဲဖြစ်ပါတယ်ဒီအချိန်မှာကျင်းတေပေါင်းတစ်ခုပြောနိုင်တာကတော့မဲလာပေးတဲ့သူတွေများမယ်ဆိုတာပါပဲတနင်္ဂနွေလုံးအတိုင်းအတာနဲ့ဆိုရင် Wisconsin ပြည်နယ်ကမဲထဲဝင်မှုကနံပါတ်5နေရာမှာရှိပါတယ်ရှင်
အမေရိကန်ရွေးကောက်ပွဲအရှုံးနိုင်ပြောင်းပြစ်နိုင်တဲ့ Wisconsin ပြည်နယ်အကြားမအေးတန်နာကျော်တင်ပြခဲ့တာပါရှင်။တစ်ဆက်တည်းမှာပဲဒီအမေရိကန်နိုင်ငံရေးအပတ်စဉ်အစီအစဉ်ကိုတင်ဆက်ပေးပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းမဲ့အလိုမှာသမ္မတဟောင်းဒေါ်နယ်ထရမ့်ကအတွင်းရန်သူတွေရှိနေတာကိုဖြေရှင်းရမယ်ဆိုပြီးတော့တွေ့ဆုံမေးမြန်းချက်တစ်ခုမှပြောခဲ့တာကြောင့်ဒီပြောဆိုချက်နဲ့ပတ်သက်ပြီးတော့ဝေဖန်ချက်တွေထွက်ပေါ်လာပါတယ်။မဲဆွဲစည်းရုံးမှုတွေမှာဒီမိုကရက်နဲ့ရီပက်ဘလီကန်သမ္မတလောင်းတွေပြင်းပြင်းထန်ထန်ထိုးနဲ့ပြောဆိုနေတာတွေကရွေးကောက်ပွဲနိုင်ဖို့အတွက်အထောက်အကူမပြုတဲ့အပြင်ဒီထိတောင်မှထိခိုက်နိုင်တယ်ဆိုပြီးတော့လေ့လာသူတချို့ကသတိပေးပါတယ်။ VOA သတင်းတောက် Veronica Feldra Iglesia သတင်းပေးပို့ထားတာကိုဒီတစ်ပတ်အမေရိကန်နိုင်ငံရေးအစီအစဉ်မှာဦးသိန်းထိုင်ကတင်ပြထားပါတယ်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲပြည်내တော်တော်များများမှကြိုတင်မဲတွေစပယ်နေကြပါပြီ။ဒီမိုကရက်တစ်ပါတီသမ္မတလောင်းဒုသမ္မတကမလာဟဲရစ်ကစနေနေ့ကသတင်းတောက်တင်နဲ့တွေ့ဆုံတဲ့အချိန်မှာသူ့ရဲ့နိုင်ငံရေးပြိုင်ဘက်သမ္မတဒေါ်နယ်ထရမ့်ပေါ်ဝေဖန်ထိုးနဲ့ပြောဆိုပါတ
ယ်။ Donald Trump has proven himself to be increasingly unstable.
Donald Trump ဟာတည်ငြိမ်မှုမရှိတဲ့သူသမ္မတတာဝန်နဲ့မထိုက်တန်ဘူးဆိုတာသူ့ကိုယ်သူတက်တည်ပြနေပါတယ်
။ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကအော်တိုဘလာ7ရက်နေ့က false ရုပ်သံနဲ့တွေ့ဆုံမိမြန်ကန်သူဒုတိယအကြိမ်သမ္မတဖြစ်လာခဲ့ရင်သူ့ရဲ့ဒါဝင်ထမ်းဆောင်မှုတွေမထီရအောင်နှောင့်ယှက်နိုင်တဲ့ဘျူရိုကရက်တွေရန်ကဘလူးကာဝယ်မလဲဆိုတဲ့မိကွန်းကိုသူကကျွန်တော်တို့မှာပြည်ရန်သူတွေအပြင်တွင်းရန်သူတွေလည်းရှိနေပါလေစိတ်ဓာတ်ပြည့်ဝနေတဲ့ယူသနေတဲ့လက်ဝဲဆွမ်းရောက်တွေပါလိုအပ်ရဲ့မျိုးသားရန်တက်တွေသုံးတာမျိုးဒါမှမဟုတ်တကယ်ပဲလိုအပ်လာရင်စစ်တပ်ကိုသုံးလွယ်လွယ်ကူကူကင်တွယ်နိုင်ပါတယ်လို့ပြောဆိုသွားခဲ့တာပါနောက်ပိုင်းမှာဆန်ကသူပြောချင်တာကဒီမိုကရက်ဘက်ကတိုက်ခံနေကိုပြောတာပါဆိုပြီးချင်းလင်းချက်ပေးခဲ့ပါတယ်။ဒါပေမဲ့လည်းအလားတူပြောဆိုချက်မျိုးကိုအော်တိုဝါလာ16ရက်နေ့က The Wall Street Journal နဲ့အင်တာဗျူးမှာလည်းထပ်မံပြောဆိုခဲ့ပါတယ်။ Republican တယောက်ဖြစ်တဲ့ New Hampshire ပြည်နယ်ဦးချုပ်ရေးမှူး Chris Shannon ကို ABC This Week အစီအစဉ်ကသဘောထားမှတ်ချက်မေးမြန်းတဲ့အခါမှာတော့သူကထရမ့်ဘက်ကကာကွယ်ပြောဆိုပါတယ
် Nobody likes that type of stuff and that type
ဒီလိုပြောတာမျိုးအလွန်ကျွံခြေကားပြောတာမျိုးကိုဘယ်သူမှမကြိုက်ပါဘူးဒါပေမဲ့လည်းသူတာဝန်ယူခဲ့တဲ့သမ္မတ၄နှစ်သက်တမ်းကိုကြည့်ပါသူ့နိုင်ငံရေးရံပတ်တွေကိုဒုက္ခပေးတိုက်ခိုက်ခဲ့သလားသူ့ရဲ့ပထမအချိန်မှာမလုပ်ခဲ့ပါဘူးဒီဒီချိန်မှာလည်းသူလုံးမှာမဟုတ်ပါဘူ
းတက်ဆက်စ်ပြည်နယ်အော်စတင်တက္ကသိုလ်ကနိုင်ငံရေးလေ့လာသူပါမော့ခါရှန်နွန်အိုဘရိုင်ကတော့တစ်ဖက်ဖက်ပြောင်းလာနိုင်တဲ့မဲဆန္ဒရှင်တွေကိုထောက်ခံမှုရဖို့သမ္မတလောင်းတွေကြားဒီလိုပြင်းပြင်းထန်ထန်ထိုးတဲ့ဝေဖန်ပြောဆိုမလိုဘူးလို့မြင်တဲ့အကြောင်းပြောပါလေ
I think it has the potential
ဘယ်ဘက်ကမှမလိုက်တဲ့အလဲရသဘောထားရှိတဲ့သူတွေအတွက်ဒီလိုပြောဆိုချက်မျိုးကလက်မခံနိုင်စရာပြဿနာတစ်ခုဖြစ်မယ်လို့တော့ကျွန်မထင်ပါတယ်တချို့လူတွေကအိမ်မှာပဲနေပြီးတော့မဲမပေးတော့ဘဲနဲ့မဲဆွဲစည်းရုံးမှုတွေအပေါ်မှာကြီးပြီးတော့အဆိပ်ပြတ်သွားနိုင်ပါတယ
်အခုအချိန်ရွေးကောက်ပွဲမှာဘယ်သူပဲဝါ့ကိုမဲပေးမလဲဆိုတာမဆုံးဖြတ်ရသေးတဲ့သူအနေအချင်းပဲရှိတော့တယ်လို့ Shannon O'Brien ကပြောပါလေမဲဆဲစီယုံတဲ့သူတွေကတော့ဒီလူတွေရဲ့မဲတွေရဖို့ကိုလက်မလျှော့ကျင်သေးပါဘူးဆက်လက်ကြိုးစားမဲဆဲနေကြပါလေဒေါ်နယ်ထရမ့်ဟာဒီသတင်းပတ်အတွင်းမြောက်ကာရိုလိုင်းနာဂျော်ဂျီယာနဲ့နီဗားဒါပြည်နယ်တွေမှာမဲဆဲစီယုံပွဲတွေကျင်းပဖို့စီစဉ်ထားပါလေတင်းငွေတွေနဲ့အသက်60ပြည့်သွားတဲ့ကမလာဟဲရစ်ကတော့ Republican လွတ်တော်အမတ် list ချင်းနေနဲ့ Pennsylvania, Wisconsin နဲ့ Michigan ပြည်နယ်တွေမှာသိပ်ပြီးပြင်းပြင်းထန်ထန်ဆုံးမရအောင်ထိန်းချုပ်ပြောဆိုမဲ့မဲဆွယ်ပွဲတွေကျင်းပဖို့မျှော်လင့်ရပါတယ်။ဖက်ပြောင်းလာနိုင်တဲ့မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရဖို့ကြိုးစားမယ်လို့မဲဆွယ်စီရင်ရေးဆိုင်ရာမီဒီယာဂျန်ဘေးဖော်ဝင်တွေကပြောဆိုထားကြပါတယ်ခင်ဗျာ။
အပတ်စဉ်အမေရိကန်နိုင်ငံရေးသတင်းစောင်းပါကိုတော့ဦးသိန်းထိုင်ဦးကတင်ဆက်ပေးခဲ့တာပါရှင်။အခုဆက်ပြီးတော့ကမ္ဘာတစ်လောကခီးသွွားအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်။ဥထရလင်းနှန်းတွေအပါအဝင်သဘာဝအလှတရားမျိုးစုံရှိတဲ့ဖင်လန်နိုင်ငံမှာခီးသွွားလုပ်ငန်းအများစုကဒီသဘာဝကိုထိမ့်သိမ်းကာကွယ်ရေးကိုလည်းရှေ့တန်းတင်ထားကြပါရယ်။မူလတိုင်းရှိနေတဲ့ရှုခင်းအလှတွေပျက်စီးမသွားအောင်ဖင်လန်နိုင်ငံကခီးသွွားလုပ်ငန်းတွေဘယ်လိုများလုပ်ကိုင်နေကြသလဲဆိုတာကိုတော့မဆုမြတ်မွန်နဲ့အတူကမ္ဘာတစ်လောကခီးသွွားအစီအစဉ်ကနေတွားပြီးတော့လေ့လာကြရအောင်ပါရှင်။
အတိတ်ဆက်ဝိုင်းဒေသထဲမှာပါတဲ့ဖင်လန်နိုင်ငံဟာတခြားနိုင်ငံတွေနဲ့မတူတဲ့ထူးခြားတဲ့သဘာဝအလှတရားတွေပြည်နေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။သဘာဝရှုခင်းအလှတွေနဲ့ဆောင်းရသည့်အရာသာကိုခံစားကျင်ကြတဲ့ကမ္ဘာတဝန်းကခီးသွွားဧည့်သည်တွေအလှများတာကတော့နိုင်ငံမြောက်ပိုင်းကလပ်လန်ဒေသဖြစ်ပါတယ်။နိုင်ငံစုံဧည့်သည်တွေအလှများတာနဲ့အမျှမူလသဘာဝအလှတွေပျောက်ပြတ်မသွားအောင်လို့ခီးသွွားလုပ်ငန်းတချို့ကသဘာဝပတ်ဝန်းကျင်ထိန်းသိမ်းပြီးရေရှည်ခံလုပ်ငန်းမျိုးဖြစ်အောင်လို့စူးစမ်းနေကြပါတယ်။ကမ္ဘာကြီးပြုံးနေပြီးဥရုယာသည်ဖောက်ပြန်မှုတွေဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကို2035ခုနှစ်မကုန်ခင်လုံးဝမထုတ်လွှတ်တော့တဲ့နိုင်ငံဖြစ်အောင်လို့ဖင်လန်နိုင်ငံကရည်မှန်းချက်ချဆောင်ရွက်နေပါတယ်။ဒါကြောင့်ခီးသွွားလုပ်ငန်းတွေကလည်းပတ်ဝန်းကျင်ထိခိုက်ပျက်စီးမှုမရှိအောင်အလေးထားလုပ်နေကြတာပါ။ဖင်လန်ပြည်သူတွေအလေးထားတဲ့သဘာဝပတ်ဝန်းကျင်ကိုခီးသွွားလုပ်ငန်းတွေကြောင့်ထိခိုက်တာမျိုးမဖြစ်အောင်လို့စူးစမ်းနေကြတာဖြစ်ပါတယ်
။ So here in Finland their biggest assetfor the tourism is really the nature as well as the
ဖိလန်ရဲ့ခီးသွွားလုပ်ငန်းရဲ့အဓိကအရေးကြီးဆုံးကသဘာဝတရားဖြစ်ပါတယ်။ကျမတို့ရဲ့နေမှုထိုင်မှုပုံစံတွေကသဘာဝအလှတရားတွေပေါ်မှာအဓိကအခြေခံပါတယ်။အဲဒါကြောင့်ဒီကခီးသွွားလုပ်ငန်းတွေကကိုယ်တိုင်အတွက်ရေရှည်တည်တတ်နိုင်မဲ့စီးပွားရေးလုပ်ငန်းမျိုးကိုပဲအလေးထားစိတ်ဝင်စားကြပါတယ်။ကိုယ်သဘာဝပတ်ဝန်းကျင်ကိုစောင့်ရှောက်ကာကွယ်တာကကိုယ်စီးပွားရေးရေရှည်ခံအောင်လုပ်တာနဲ့အတူတူပါပဲ။
ဖင်လန်နိုင်ငံမှာသဘာဝပတ်ဝန်းကျင်ရေရှည်တည်တတ်ထိန်းသိမ်းနိုင်တဲ့ခီးသွွားလုပ်ငန်းတွေဖြစ်အောင်ပံ့ပိုးပေးတဲ့ Sustainable Travel Finland ဆိုတဲ့အစီအစဉ်ရှိပါတယ်။ EU ဥရောပသမဂ္ဂရမငွေနဲ့လုပ်နေတဲ့အစီအစဉ်မှာ STF အတိအမှတ်ပြုတစိမ့်ရဖို့ဆိုရင်လုပ်ငန်းတွေအနေနဲ့လူမှုရေးယဉ်ကျေးမှုနဲ့ခေတ်ဗေဒကိုမထိခိုက်အောင်တာဝန်သိလုပ်သွားကြဖို့လိုပါတယ်။ဒီအစီအစဉ်ထဲမှာပါတဲ့ Oleto တဲခိုလုပ်ငန်းကလပ်လန်ဒေသကိုစောင်းရသည့်ခီးထွက်ကြတဲ့ခီးသည်တွေအနေနဲ့ဒေသခံတွေနေထိုင်သွားလာတဲ့အတိုင်းအတွေ့အကြုံတွေရအောင်လို့လုပ်ပေးထားပါတယ်။လွန်ခဲ့တဲ့အနှစ်40တဲကမိသားစုပိုင်းတစ်လုံးအိမ်အပါအဝင်တဲခိုအိမ်တွေအားလုံးကပတ်ဝန်းကျင်ကိုထိခိုက်မှုနည်းနိုင်သမျှနည်းအောင်လို့လှုပ်ထားပေးပါတယ်
။ First of all we are using sustainable electricity. We can decide what kind of energy we are using in Finland.
အရင်ဆုံးပြောရရင်ကျွန်တော်တို့ပြန်ပြေးမြဲစွမ်းအင်ကရတဲ့လက်စမီးကိုသုံးပါလေ။ဖင်လန်မှာကဘယ်လိုစွမ်းအင်ကိုသုံးမလဲဆိုတာကိုကရွေးချယ်နေပါလေ။ Oleto မှာတော့လေစွမ်းအင်ကရတဲ့လက်စမီးကိုသုံးပါလေ။ဒီမှာမြင်သမျှအားလုံးကပြန်သုံးပစ္စည်းတွေဖြစ်ပါလေ။ရေရှည်ခံတည်မြဲအောင်ဘယ်လိုလုပ်မလဲဆိုတာစဉ်းစားပြီးတော့ခေါင်းလျှော်ရည်ကအစားအားလုံးကိုပြန်သုံးပစ္စည်းတွေနဲ့လုပ်ထားပါလေ။ Ethereum တွေစီစဉ်ပေးထားတဲ့ခီးစဉ်အားလုံးမှာလည်းဒီလိုညဉ့်ညမ်းမှုမဖြစ်အောင်မော်တော်ကားတွေမသုံးပါဘူး။ဒိဋ္ဌံတွေခြေရာကောက်တာ၊နှင်းတွေထဲလမ်းလျှောက်ထွက်တာ၊ရေခဲမြစ်ထဲငားများတာ၊ရေခဲမြစ်ထဲမှာရေကူးတာအားလုံးကိုလည်းသဘောပတ်ဝန်းကျင်မထိခိုက်အောင်လုပ်ထားပါတယ်
။ဒီတစ်လုံးအိမ်ထဲကပရိဘောဂတွေအားလုံးရဲ့တက်တန်းကအနှစ်30ကျော်ရှိနေပါပြီ။လပ်လန်ဒေသခံတွေပတ်ဝန်းကျင်ကိုချစ်မြတ်လို့တန်ဖိုးထားကြသလိုဒီကိုလာတဲ့ဧည့်သည်တွေကိုလည်းတန်ဖိုးထားစေဖို့သူတို့ကမျှော်လင့်ပါတယ်
။ It's very important for us but we are trying to teach as wellsustainability focused as well.
ရအားလုံးရေရှည်တည်တံ့နေဖို့အရေးကိုကျွန်တော်တို့သိအလေးထားပါတယ်။ကျွန်တော်တို့စီမလာတဲတဲ့ဧည့်သည်တွေကိုလည်းသဘောပေါက်အောင်စူးစမ်းပြီးတော့ပညာပေးပါတယ်။ဧည့်သည်တော်တော်များများကလည်းအလေးထားကြပါတယ်။တချို့ကတော့ recycle ဘယ်လိုလုပ်အောင်လဲဆိုတာတောင်မသိကြပါဘူး
။ကမ္ဘာမြောက်ဝင်ရိုးစွန်းနဲ့တာဝန်ရိုးစွန်းဒေသတွေဘက်မှသာတွေ့ရလေရှိတဲ့ကောင်းကင်ရအလင်းနှံတွေကိုမြင်ရဖို့တကူးတကခီးထွက်ကြသူတွေတစ်နှစ်တစ်နှစ်မနေလှပါဘူး။ဒါကြောင့် Aurora Borealis လို့ခေါ်တဲ့ Northern Lights ဥတ္တရလင်းတန်းတွေကြီးနိုင်တဲ့ခရီးစဉ်ကဖင်လန်ခီးသွွားလုပ်ငန်းတွေရဲ့ဆွဲဆောင်မှုတစ်ခုဖြစ်ပါတယ်။ကမ္ဘာနေရာဆောင်ကလာကြတဲ့ဧည့်သည်တွေကောင်းကင်ရံကလင်းတန်းတွေကိုစောင့်ကြည့်နိုင်အောင်စီစဉ်ပေးတဲ့ Beyond Arctic ကုမ္ပဏီကသူတို့ရဲ့ခရီးစဉ်တွေအားလုံးကိုတဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိသလောက်ဖြစ်အောင်လို့ဂရုတစိုက်လုပ်ထားတယ်လို့ကုမ္ပဏီ CEO ကရှင်းပြပါတယ်။
things that will support sustainability, I think you really need to think about.
ပေါင်းချင်းကိုမထိခိုက်စေဖို့ဆိုရင်ကိုယ်ပတ်ဝန်းကျင်မှာရှိနေတဲ့သဘာဝတရားတွေကိုအရင်သဘောပေါအောင်လုပ်ဖို့လိုရဲလို့ကျွန်တော်ထင်ပါတယ်။အဲ့ဒီခီးကိုဘယ်လိုသွားမလဲ၊ဘယ်လိုရင်မျိုးနဲ့သွားမလဲဆိုတာမျိုးထည့်အတွက်ဖို့လိုပါတယ်။သဘာဝအလှခံစားတဲ့ခီးစဉ်မျိုးဆိုရင်လည်းသဘာဝအလှတရားတွေကြားဘယ်လိုပြုမှုမလဲ၊သဘာဝတရားတွေမထိခိုက်အောင်ဘယ်လိုလုပ်မလဲဆိုတာစဉ်းစားထည
ခီးသွားဧည့်သည်ပါတဲ့နေရာဒီအချိန်တွေရောက်ရင်တော့သူတို့ကုမ္ပဏီကထုတ်လွှတ်ခဲ့တဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုပြန်လည်ခြေတဲ့အနေနဲ့တစ်ပင်တွေပြန်လည်စိုက်ပျိုးပါတယ်စီဝိုင်းလုပ်ငန်းတွေအနေနဲ့သဘာဝပတ်ဝန်းကျင်ထိမ့်သိမ့်တဲ့ရေရှည်ကန်လုပ်ငန်းတွေဖြစ်အောင်လုပ်တဲ့နေရာမှာကုန်ကျစရိတ်တွေရှိတာကြောင့်လုပ်ငန်းအသေးစားတွေအတွက်စိန်ခေါ်မှုတွေရှိနိုင်ပါတယ်။ခီးသွားလုပ်ငန်းတိုးတက်အောင်လုပ်တဲ့တစ်ချိန်တည်းမှာခီးတယ်တွေအလားများလို့သဘာဝပတ်ဝန်းကျင်ကိုထိခိုက်စေတာမျိုးတွေလည်းရှိနိုင်ပါတယ်
။ Tourism can definitely be sustainable. Tourism can actually have even
ရေရှည်တည်တဲ့အောင်ခီးသွားလုပ်ငန်းတွေလုပ်နိုင်ပါတယ်။ခီးသွားလုပ်ငန်းကလည်းသဘာဝပတ်ဝန်းကျင်ကိုကောင်းတဲ့အကျိုးဆက်တွေဖြစ်အောင်လုပ်လို့ရပါတယ်။ဒေါ်ရိုင်းသတိဆန်တွေတစ်တော်တွေကိုကာကွယ်စောင့်ရှောက်တဲ့ဘေးမဲ့တော်တွေအဖြစ်ခီးသွားလုပ်ငန်းကတတ်မှတ်ပြီးထိန်းသိမ်းနိုင်ခဲ့တာမျိုးကဥပမာဖြစ်ပါတယ်။အလုပ်ကံတွေရစေပြီးတော့ဒေသစီးပွားရေးကိုလည်းအထောက်အကူဖြစ်စေပါတယ်။လေယာဉ်ခီးတွေတည်ယူပို့ဆောင်ရေးတွေကြောင့်ပတ်ဝန်းကျင်ထိခိုက်စေတာမျိုးတွေရှိနေတာလည်းမှန်ပါတယ်
။ဖင်လန်နိုင်ငံမှာကမ္ဘာလှည့်ခီးတွေအလားများတဲ့လက်ပလန်ဒေသကခီးသွားလုပ်ငန်းတွေကတော့သူတို့ရဲ့ဘဝနေထိုင်မှုပုံစံတွေကိုပါပြောင်းလဲသွားနိုင်တဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှာမျိုးကိုကာကွယ်ဖို့ရှေ့တန်းတင်ထားကြပါတယ
်။ I'm worrying that we don't have any more four seasons.And we would not have
ยาดี4မျိုးမဟုတ်တော့ဘဲနဲ့ဆောင်းရသည်မရှိတော့မှကိုကျွန်တော်စိုးရိမ်ပါတယ်ဆောင်းရောက်တာနောက်ကြတဲ့နောက်ကြသွားမှကိုလည်းစိုးရိမ်ပါတယ်နေမရှိတဲ့ Christmas ပွဲတော်ကိုဖြတ်တန်းရတာမျိုးကတွေးတော်မတွေးရပါဘူ
းဆောင်းရသည်ကာလထူးခြားတဲ့သဘာဝအလှတရားတွေကိုခံစားကျင်ကြတဲ့ကမ္ဘာတဝန်းကခီးသွားဧည့်သည်တွေအနေနဲ့ဖင်လန်နိုင်ငံကရှုခင်းအလှတွေကိုရေရှည်ရှိနေစေခြင်းနဲ့ဆိုရင်ပတ်ဝန်းကျင်ထိန်းသိမ်းရေးကိုအလေးထားတဲ့ဒေသခံတွေရဲ့အလေးအချက်တွေကိုသတိထားလိုက်နာဖို့လိုမယ်ထင်ပါတယ်ရှင်ကျွန်မစုမြတ်ပါပ
ါမဆုမြတ်မှုတက်ဆက်တဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ဖြစ်ပါတယ်ရှင်ဒီစီစဉ်တဲ့ TV ကထုတ်လွှင့်တဲ့ပတ်စင်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေကိုတော့ VOA website လိပ်စာ burmese.voanews.com အပြင် VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပါအောင်မယ်ရှင်ဟာမက်စ်ကောင်းဆောင်ရရဆင်ဝါတိတ်ဆုံးသွားတာကိုအကြောင်းပြုပြီးဂါဇာမှာဟာမက်စ်နဲ့ဖြစ်နေတဲ့စစ်ကိုအဆုံးသတ်ပြီးဒဇာဂန်တွေလွတ်အောင်လုပ်ဖို့အစ္စရေးဝန်ကြီးချုပ်နတန်ယာဟူကအမေရိကန်နိုင်ငံသားရင်းဝန်ကြီးအန်တိုနီဘလင်ကန်ကနေပြီးတော့ဒီအစ္စရေးဝန်ကြီးချုပ်ကိုအင်္ဂါနေ့တုန်းကတိုက်တွန်းလိုက်ပါတယ်ကျန်နေသေးတဲ့ဒဇာဂန်တရတယောက်ထဲမှာအနည်းဆုံး60ကအသက်ရှင်နေသေးတယ်လို့လည်းယူဆရတာပါရရဆင်ဝါတိတ်ဆုံးသွားတဲ့အတွက်ဒဇာဂန်တွေလွတ်မြောက်ရေးနဲ့ဂါဇာမှာဟာမက်စ်အုပ်ချုပ်ရေးအဆုံးသတ်လို့တဲ့အစ္စရေးရဲ့ရည်မှန်းချက်အပေါ်မှာတက်ရောက်မှုရှိလာလိမ့်မယ်လို့နတယာဟုကပြောကြားခဲ့တယ်ဆိုတာကိုလည်းသိရပါဗျ။ Now Red News Agency သတင်းတောင်နဲ့အလွတ်သတင်းတောင်2ယောက်ကိုတော့ဒီဖမ်းဆီးသွားခဲ့တာတွေအတွက်ကချင်လွတ်လပ်ရေးတပ်မတော် KIA ကတာဝန်ခံရမှာဖြစ်ပြီးသူတို့ကိုပြန်လွတ်ပေးဖို့သတင်းသမားများကောက်ွယ်ရေးကော်မတီ CPJ အဖွဲ့ကအင်္ဂါနေ့တုန်းကပြောဆိုလိုက်ပါတယ်။Red News Agency သတင်းတောက်တာလင်းမောင်နဲ့အလွတ်သတင်းတောက်နှောင်ရိုးတို့ကိုစက်တင်ဘာလ29ရက်နဲ့30ရက်နေ့တွေမှာ KIA ကဖမ်းဆီးသွားခဲ့တာဖြစ်တယ်လို့ CPJ ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံရဲ့ပြည်တွင်းစစ်မှာတိုက်ခိုက်နေကြတဲ့သူတွေအားလုံးဟာသတင်းသမားတွေကိုပြစ်မှတ်ထားရမှာမဟုတ်ဘဲအကာအကွယ်ပေးရမှာဖြစ်တယ်လို့ CPJ ရဲ့အရှိတောင်အာရှဆိုင်ရာကိုယ်စားလှယ် Shavin Crispin ကပြောပါတယ်ရှင်။နောက်မြန်မာနိုင်ငံမှာငြိမ်းချမ်းချမ်းနဲ့ယဉ်ကြားစေကြပြီးတော့ဒီဒီမိုကရေစီလမ်းကြောင်းကိုပြန်လည်ဖော်ဆောင်နိုင်ဖို့ဥရောပသမဂ္ဂ EU ကဒီကုလသမဂ္ဂမှာတိုက်တွန်းပြောဆိုပါတယ်။ဒါနဲ့ပတ်သက်လို့ဒီကုလသမဂ္ဂနဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဆောင်ရွက်ချက်တွေကို EU ကဆက်လက်ထောက်ခံမယ်လို့လည်းပြောပါတယ်။နယူးယောက်မြို့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီရဲ့လူခွေရေးဆိုင်ရာကိစ္စရပ်များဆွေးနွေးတဲ့နေရာမှာ EU တန်အမတ်ကြီး Stavros Lambridou Discardi အောက်တိုဘာလ22ရက်နေ့တုန်းကအခုလိုပြောဆိုသွားခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီမနက်ခင်းအစီအစဉ်ထုတ်လို့ရင်မှုကနားလောက်ဖြစ်ပါတယ်။
အောက်တိုဘာလ23ရက်ပုတ်ထုနေ့မနက်ခင်း VOA Radio အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ကျမတို့ရဲ့အစီအစဉ်တွေကိုဂျိုရုဆလောင်းအပြင် VOA ရဲ့ Internet Website လိပ်စာ bamis.voanews.com နဲ့ VOA ရဲ့ဒီလူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook တို့ကနေလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာနားဆင်ကြည့်ရှုလို့ရပါတယ်ရှင်။ VOA ကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်အားလုံးကိုထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုစိတ်နှပြချမ်းသာပေးကင်းကြပါစေ။ကျမခင်ဗျထွေးပါရှင်။